Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်အောက်တိုဘာလ30ရက်နေ့ကနေမနက်ခင်း VOA စီစဉ်တွေကိုမေဂန်ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမာဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားအစိုးရကအလက်ပိုမြို့မှာတပုံအဖွဲ့တွေတင်းသွားတဲ့နေမြေတွေပြန်ရရေးထိုးစစ်ဆင်နေပါတယ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေကသမ္မတလောင်းကလင်တန်ဟာပြိုင်ဘက်ဒေါ်နယ်ထရန့်ပေါ်အသာစီးရရှိမှုရော့ကျလာနေပါတယ်မြန်မာနိုင်ငံအတွင်းကရာဘာထုတ်လုပ်တဲ့နေရာတွေဖျက်ဆီးပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်
ဗျဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြမှာကအ
လုရှင်အလုသမားသမ္မတကအယက်တာအသင်းအဖွဲ့နဲ့အစိုးရပါဝင်တိုင်မဲ့ကိစ္စတွေကိုဆွေးနွေးထားပါတယ်
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာခုလိုပြောကြားချက်တွေနဲ့အတူအပြည့်စုံကိုပြကြခင်မှာနားဆင်ကြမှာပါ။ဒါပြင်နောက်နှစ်ပတ်တောင်မလိုတော့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကကိုဘယ်လိုယူကြမလဲဆိုတာကိုရှင်းပြထားတဲ့အကြောင်းနဲ့ထိုင်းနိုင်ငံစစ်ရုံတစ်ခုမှာအမိုနီယာဓာတ်ငွေ့တွေယူလို့မြမလုံသားတွေစစ်ရုံရောက်ရတဲ့တဲ့င်းကိုခုဒီမိနစ်မှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရောက်တဲ့င်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးသွားမှာပါရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာလွန်ခဲ့တဲ့တရက်လောက်ကတပုံတွေလက်ထက်ပါသွားတဲ့ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်ရေးကြိုးပမ်းတဲ့အနေနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေဟာစနေနေ့ကလေကြောင်းကနေကူညီတိုက်ခိုက်ပေးမှုကိုအကာအကွယ်ယူပြီးထူးထူးဆင်မှုတွေပြုလုပ်ခဲ့တယ်လို့အစိုးရမီဒီယာတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မြို့ရဲ့တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာဖြစ်ပေါ်ခဲ့တဲ့ကြီးမားတဲ့ထိုးစစ်ဆင်မှုတွေကိုအစိုးရတပ်ဖွဲ့တွေကတွန်းလှန်နိုင်ခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့မြို့ရဲ့အနောက်တောင်ဘက်ဒေသတစ်ခုလုံးကိုတပုံအဖွဲ့တွေကထိန်းချုပ်ထားလိုက်နိုင်ကြောင်းတပုံအဖွဲ့တွေနဲ့ပြည်တင်းအခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။နှချမ်းကွဲနေတဲ့အလက်ပိုမြို့အစွန်ပိုင်းဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတဲ့တစ်ချိန်တည်းမှာပဲအစိုးရတပ်ဖွဲ့တွေပြန်လည်မသိမ့်ပိုက်နိုင်အောင်တပုံအဖွဲ့တွေအနေနဲ့ဆက်လက်ခုခံတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဒီတော့တွင်အီရန်နိုင်ငံမိုဇူးမြို့မှာရှိတဲ့ IS စစ်သွေးကြောအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့အီရန်အစိုးရတပ်ဖွဲ့တွေဟာအသစ်ပါဝင်တိုက်ခိုက်လာနေတဲ့ရှီယာပြည်သူစစ်တွေနဲ့အတူမြို့ရဲ့အနောက်ဘက်စစ်မျက်နှာကိုစနေနေ့ကဖွင့်လှစ်နိုင်ပြီဖြစ်ပါတယ်။အီရန်အစိုးရတပ်ဖွဲ့တွေဟာအမေရိကန်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးတွေနဲ့ကူညီပစ်ခတ်ပေးမှုတွေလှုံ့ဆော်ပြီးတဲ့နောက်မိုဇူးမြို့ရဲ့တောင်ပိုင်းရှူရာဒေသကိုချဉ်ကပ်လာနေကြပြီဖြစ်ပါတယ်
။ American ပြည်တော်စုမှာစနေနေ့မနက်ခင်းနောက်ဆုံးထုတ်ပြန်လိုက်တဲ့စစ်တမ်းအရDemocratic Party ကသမ္မတလောင်း Hillary Clinton ဟာ Republican Party ကသမ္မတလောင်း Donald Trump ထက်တားနေပေမဲ့တိတိတသာတော့မကွာတော့ပါဘူး ABC သတင်းဌာနနဲ့ Washington Post သတင်းစာကြီးတွေစစ်တမ်းမှာ Mrs. Clinton ကိုတိုက်နှစ်တက်သူက48ရာခိုင်နှုန်းရှိပြီး Mr. Trump ကို45ရာခိုင်နှုန်းကနှစ်တက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကောက်ယူခဲ့တဲ့စစ်တမ်းမှာတော့ Mrs. Clinton ကို50ရာခိုင်နှုန်းကတိုက်နှစ်တက်ပြီး Mr. Trump ကို38ရာခိုင်နှုန်းအတိအကျတိုက်နှစ်တက်ကြတာမို့အခုတိတိတသာကွာခြားသွားတာဖြစ်ပါတယ် FBI ထောက်လိုင်းအကြီးအကဲ James Comey ကတောက်ကြနေတုန်းက Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းကတုံးခဲ့တဲ့ email တွေနဲ့ပတ်သက်ပြီးအချက်လက်တစ်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Mrs. Clinton ရဲ့လက်ထောက် Human Abedin ရဲ့ခင်မွန်းဖြစ်သူအရင်လွှတ်တော်အမတ်ဟောင်း Anthony Weiner ရဲ့ဆက်သွယ်ရေးဆိုင်ရာကိရိယာတွေကို FBI ကစစ်ဆေးနေတယ်လို့ပြောကြားခဲ့တာပါအခုလို FBI ကထုတ်ဖော်မပြောကြားခင်ကတည်းကတနင်္လာညကနေစက်တဘရီညတွေအတွင်းပြုတ်လုခဲ့တဲ့မင်းမြန်းခန်းတွေမှာအပြီးမှာပဲ Mrs. Clinton ပေါ်နှစ်သက်သူအရေးအတွက်ကြာဆင်းလာနေတာဖြစ်ကြောင်းစစ်တမ်းတွေမှာတွေ့ရှိရပါတယ် FBI က Mrs. Clinton ရဲ့ email အသုံးပြုတာနဲ့ပတ်သက်ပြီးအထောက်ထားတစ်တွေကိုရှာဖွေနေကြောင်းကြေညာခဲ့တာဟာပြဿနာဖြစ်အောင်ထူးထူးခြားခြားအချိန်ကပ်ပြီးလှုပ်ဆောင်တာဖြစ်ကြောင်း Democratic Party သမ္မတလောင်း Hillary Clinton ကပြောကြားလိုက်ပါတယ်။ရှနေနေ Florida ပြည်နယ် Daytona Beach မှာဖြစ်လို့တဲ့မဲဆွယ်ပွဲမှာ Mrs. Clinton ကသူ့ပရိသတ်ကိုခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲနီးလာချိန်မှာကပ်ပြီးအချက်လက်တိတ်မပါတဲ့အငင်းပွားပွဲကြေညာချက်မျိုးတွေထုတ်ပြန်တာအတော်အံ့ဩဖို့ကောင်းတယ်လို့လည်းပြောပါတယ်။
ဂျာမနီနိုင်ငံ Frankfurt မြို့လေကောင်ကဟော့ပွက်ရှေမြေအောက်ယထာဘူဒာယုံမှာဓာတ်ထုတ်မှုဖြစ်သွားခဲ့တဲ့အတွက်လူ၄ဦးဒဏ်ရာရသွားတယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာသူ၄ဦးစလုံးကိုဆေးရုံကိုခေါ်ဆောင်သွားခဲ့တဲ့အကြောင်းဂျာမန်ရဲတပ်ဖွဲ့ကတွစ်တာလူမှုကွန်ရက်ကတစဉ်အတည်ပြုပြောကြားပေမဲ့သူတို့ရဲ့အခြေအနေအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါနဲ့ထိုးတဲ့ဖြစ်ရမှာလူဘဏ္ဍဥပါဝင်နဲ့ဆိုတာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဘလို့ရည်ရွယ်ချက်နဲ့အခုလိုဒါနဲ့ထိုးတယ်ဆိုတာကိုလည်းအတိအကျမသိရသေးဘူးလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဂျာမနီနိုင်ငံမှာအခုနှစ်နွေရာသီအတွင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တာပါ။ဇူလိုင်လနောက်ပိုင်းကဝူ့စ်ဘတ်အနီးယထာပေါ်မှာနဲ့လူ20ထိခိုက်ဒဏ်ရာရခဲ့တဲ့ Unspec မျိုးကဂီတပွဲတော်အတွင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကိုသူတို့ပြုလုပ်ခဲ့တဲ့အကြောင်း IS Islamic စစ်သွေးကြောအဖွဲ့တွေကဝန်ခံပြောကြားခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေပြုလုပ်ခဲ့သူနှစ်ဦးစလုံးကိုရဲတပ်ဖွဲ့ကပြစ်ခတ်တပ်ဖြတ်လိုက်ပါတယ်။ Munich မျိုးကကုန်တိုက်အတွင်းဖြစ်သွားခဲ့တဲ့ပြစ်ခတ်မှုအပါအဝင်တခြားတိုက်ခိုက်မှုနှစ်ခုကတော့ IS အဖွဲ့နဲ့ဆက်နွယ်မှုမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။
ပြင်သစ်နိုင်ငံကားလင်းစစ်ကမ်းမြို့နားမှာရှိတဲ့ဂျန်ဂေါတို့တည်ကြတဲ့ဒုက္ခသည်စစ်ကမ်းကိုပြင်သစ်အာဏာပိုင်တွေကရှင်းလင်းပြီးရင်ဒီစစ်ကမ်းကိုပိတ်ပစ်မယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကစနေနေ့မှာပြောကြလိုက်ပါတယ်။အထူးတခြားပြောင်းရွှေ့ဖို့အတွက်ဆောင်ဆိုင်ရင်ဖြစ်တယ်လို့ဆောက်ထားတဲ့ဒီစစ်ကမ်းမှာနေထိုင်တဲ့ရွှေပြောင်းဒုက္ခသည်တွေအခြေအနေဟာတိတ်ကိုဆိုးဝါးနေတာမို့ဒါဟာဒုတိယကမ္ဘာစစ်ကြီးပိတ်ချိန်ကဆက်လို့ဥရောပရဲ့အဆိုးဝါးဆုံးဒုက္ခသည်ပြဿနာဆံရပြရောက်တစ်ခုဖြစ်နေပြောဆိုစရာဖြစ်လာခဲ့တာပါ။ဒီလိုစစ်ကမ်းမျိုးတွေရှိနေတာကိုလက်မခံနိုင်ကြောင်းနဲ့လမ်းပေးမှာဖြစ်တယ်လို့နေရမျိုးလည်းပြင်သစ်နိုင်ငံမှာမရှိစေဖို့သမ္မတအွန်လိုင်းကပြောကြားခဲ့ပါတယ်။ကိုနေရရင်နိုင်ငံကစစ်ပွဲတွေနဲ့ဆင်းရဲနေမှုတွေကရှောင်ရှားနိုင်မှုထွက်ပြေးလာကြတဲ့ရွှေပြောင်းဒုက္ခသည်တွေအတွက်ဒီလိုစခန်းတွေမှာနေထိုင်တာဟာရေရှည်ခံမဲ့အဖြစ်မဖြစ်နိုင်တဲ့အတွက်ပါရီမြို့မှာရှိနေတဲ့စခန်းတွေအားလုံးလည်းရှင်းလင်းမှာဖြစ်ကြောင်းပြောပါတယ်။ဒုက္ခသည်တွေဘက်ကတောင်းဆိုနေတဲ့ရပိုင်ခွင့်ကိုပြင်သစ်နိုင်ငံကမပေးနိုင်တဲ့အတွက်နေဆက်ဒေသထိန်းချုပ်ရေးကိုတည်တည်ချာချာလုပ်အောင်မှာဖြစ်ပြီးဒါဟာဥရောပနိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်မှာလည်းတာဝန်ရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဆီးရီးယား၊အီရတ်၊အာဖဂန်၊ဆူဒန်တို့လိုနိုင်ငံတွေကကိုယ်တည်တဲ့လူတွေသူတို့နိုင်ငံတွေမှာဖိနှိပ်မှုခံစားခဲ့ရတဲ့ဒုက္ခသည်တွေကိုတော့တာဝန်တရအနေနဲ့လက်ခံရမှာဖြစ်ပြီးပြင်သစ်နိုင်ငံနဲ့ထိုက်တန်တဲ့အခြေအနေမျိုးဖြစ်အောင်ဖန်တီးပြရမယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံကဒီစခန်းမှာနေထိုင်တဲ့မိဘအုပ်ထိန်းသူမရှိတဲ့ကလင်းငယ်ပေါင်း1500ကိုလက်ခံယူဖို့အတွက်သမရအော်လန်ကတိုက်တွန်းခဲ့တာကိုဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကလက်ခံခဲ့ပါတယ်။ဒီစခန်းမှာနေထိုင်သူ9000လောက်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြင်သစ်နိုင်ငံတလွှမ်းကလက်ခံရေးဌာနပေါင်း450လောက်ကိုရွှေ့ပြောင်းပေးခဲ့ပြီးဖြစ်ကြောင်းလည်းပြောပါတယ
်။ UAE ဘရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုံနေပေးနေပါတယ်ရှင
်ဗျ။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့နေဆက်ဖြတ်ကျော်မှုရေးစေဝါကူတန်ရောင်းဝယ်မှုတွေရဲ့တန်ကိုခံနေရတဲ့အတွက်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ယာဘမူရစ်စေဝါထုတ်လုပ်တဲ့နေရာတွေကိုဖျက်ဆီးပေးဖို့ပြည်ထရေးဝန်ကြီးအစာဒူမဇာမန်ခန်ကအောက်တိုဘာလ29ရက်နေ့မှာမြန်မာအစိုးရကိုတောင်းဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ကသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာမူရစ်စေဝါတွေကိုထုတ်လုပ်ခြင်းမရှိပေမဲ့သူ့နိုင်ငံအတွင်းကပြည်သူပြည်သားတွေအနေနဲ့အိမ်နီးချင်းနိုင်ငံဘက်ကနေနေဆက်ဖြတ်ကျော်မူရစ်မောင်းခွန်းမှုတွေရဲ့ဒဏ်ကိုခံနေကြရတယ်လို့သတိလင်္ကာနိုင်ငံမှာကျင်းပနေတဲ့အိန္ဒိယသမုဒ္ဒရာဝန်ကြီးနိုင်ငံတွေကပြည်ထရေးဝန်ကြီးတွေရဲ့မူရစ်စေဝါတိုက်ဖြတ်ရေးညီလာခံမှာဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။မူရင်မောင်ခိုရီဟာယာဘမူရစ်စေဝါတွေကိုမြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းစစ်တကောင်းဒေသကိုဖြတ်ကျော်တည်ဆောင်လာကြတယ်လို့ဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့မူရစ်စေဝါမောင်ခိုကူးမှုတုံးဆွဲမှုတွေနဲ့ပတ်သက်လို့လုံးဝလက်မခံတဲ့ policy ကိုချမှတ်ကျင့်သုံးနေကြောင်းလည်းဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တက်နက်ဒေတာကနေမူရစ်စေဝါတွေကိုအဓိကတင်သွင်းခြင်းဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့နဲ့ရဲတပ်ဖွဲ့တို့ကပြောပါတယ်ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝမှုနေနေရေးအဖွဲ့ရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်ကိုမိုရိုစ်အိန္ဒိယအီရန်မာဒဂတ်စကာမိုဇမ်ဘစ်ဆီရှဲနဲ့တန်ဇန်နီးယားနိုင်ငံတို့ဟာသီရိလင်္ကာနိုင်ငံကိုလံပိုမြို့မှာဒီမူရစ်စေဝါတက်ဖြစ်ရေးညီလာခံကိုကျင်းပနေကြတာဖြစ်ပါတယ
်ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီစိတ်ကမ်းမြို့မှာစနေနေ့ကရှီယာမွတ်စလင်တွေရဲ့ဆူဝေးပွဲတစ်ခုမှာမော်တော်ဆိုင်ကယ်နဲ့လာရောက်တဲ့အမည်မသိသေနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံး9ဦးသေဆုံးပြီးအများအပြားဒဏ်ရာတွေရခဲ့ကြပါတယ်။ပြစ်ခတ်သူတွေထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့လည်းဖြစ်စီးပွားရေးချက်ချကြတဲ့နေရာကဒီသေဆုံးဒဏ်ရာရမှုတွေရှိနေတဲ့အခုပြစ်ခတ်မှုကိုဘယ်အဖွဲ့အစည်းကလှုံ့ဆော်နေဆိုတာကိုတော့ဂုဏ်ရမသိရသေးပါဘူး။မကြသေးခင်ကလည်းနိုင်ငံအနောက်တောင်ပိုင်းကတားမျိုးမှာရှိတဲ့ရဲတင်တန်းကြောင့်တခုကိုအသေးခံပုံခွဲသမားတွေဝင်ရောက်ဆင်းနှင်းခဲ့တဲ့အတွက်ငယ်ရွယ်တဲ့တင်တန်းသား62ယောက်တည်ဆုံးခဲ့ရတယ်လို့လူပေါင်း120လောက်လည်းဒဏ်ရာတွေရခဲ့ကြပါတယ်။ဒီတင်းနှင်းလာနေတိုက်ခိုက်မှုကိုတော့ IS စစ်သွေးကြွအကြမ်းဖက်အဖွဲ့ကသူတို့လှုပ်ဆောင်တာလို့ကြေညာခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံဖွံ့ဖြိုးရေးအတွက်အမေရိကန်ကထောက်ပံ့ပေးမှုတွေကအစီအစဉ်ပေါင်း2000ကျော်လောက်ဟာဒေါ်လာ 2.3 ဘီလီယံကုန်ကျခဲ့ပေမဲ့လည်းအောင်မြင်ခြင်းမရှိခဲ့ဘူးလို့အမေရိကန်အစိုးရလုပ်ငန်းများစောင့်ကြည့်ရေးအေဂျင်စီကပြောပါတယ်စစ်ပွဲတံတွေခံခဲ့ရတဲ့အာဖဂန်နိုင်ငံပြန်လည်ထူထောင်ရေးအတွက်ရည်ရွယ်ပြီးဒေါ်လာဘီလီယံပေါင်းများစွာ အမေရိကန်အခွန်ပေးဆောင်သူတွေရဲ့ငွေတွေကိုအစိုးရအနေနဲ့မှန်မှန်ကန်ကန်သုံးစွဲခြင်းရှိမရှိဆိုတာကိုစောင့်ကြည့်ရတဲ့စီကားအဖွဲ့ကသူတို့ရဲ့တွေ့ရှိချက်တွေကိုစနေနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီက2012ခုနှစ်မှာဖွဲ့စည်းပေးခဲ့တဲ့မစ္စတီရဲ့အာဖဂန်နိုင်ငံတည်ငြိမ်မှုစီမံကိန်းတွေရဲ့အကျိုးသက်ရောက်မှုကိုတုံ့တက်တဲ့စီမံကိန်းတွေကိုဦးတည်စစ်ဆေးခဲ့တာဖြစ်ပါတယ်။အာဖဂန်အစိုးရထိန်းချုပ်မှုရှိတဲ့ဒေသတွေကိုပြစ်မှတ်ထားပြီးအချမ်းဖက်သမားတွေကထိုးနဲ့တိုက်ခိုက်ခံခဲ့ရတဲ့တစ်ချိန်တည်းမှာပဲ USAID အနေနဲ့တည်ငြိမ်ရေးနဲ့ဆိုင်တဲ့လုပ်ငန်းစီမံကိန်းတွေအကောင့်ထည့်ဖော်ရေးအတွက်အကွက်ကြတဲ့စင်ခွန်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းစီကားရဲ့အစီအကံစာမှာဖော်ပြထားပါတယ်။တိကျတဲ့ data အချက်အလက်တွေမရရှိခဲ့တဲ့အတွက် USAID အဖွဲ့ကလှုပ်ဆောင်ခဲ့တဲ့တည်ငြိမ်ရေးဆိုင်ရာစီမံကိန်းဘယ်နေရာမှာတည်ရှိတယ်ဆိုတာကိုအတိအကျဖော်ပြနိုင်ခြင်းမရှိဘူးလို့လည်း Misty ကလေ့လာခဲ့တဲ့ contract company ကပြောပါတယ်။
တတိယ channel မှာတောင်းသူတွေအချိန်ပေးပြီးလောက်ရတဲ့အလုပ်မျိုးကိုလုပ်ကင်ဖို့အတွက် iSupport လို့ခေါ်တဲ့ဆက်ရုပ်ကိုသုံးနေကြပါပြီ။ဒီဆက်ရုပ်ဟာတင်ကားပုံကလေးဖြစ်ပေမဲ့တက်နက်တွေအမြောက်တွေတော့တတ်မထားပါဘူး။ကင်မရာတွေတက်ထားတယ်လို့ရေဒီယိုလိုင်းတွေတိုက်နိုင်တယ်။အာယုံခံဆက်တွေကိုတက်ထားတာပါ။သူ့ကိုတီထွန်သူကတော့ Idaho ပြည်နယ်နံပါတ်မှာရှိတဲ့ Northwest Nazarene တက္ကသိုလ်က engineer တွေဖြစ်ပါတယ်။သူ့ကိုစပြက် channel မှာဓာတုဆေးတွေဖြန့်ဖို့စပြက်နွယ်ပင်တွေအတွက်လိုအပ်တဲ့ပြုပြင်ထိန်းသိမ်းမှုတွေလုပ်ဖို့အတွက်တုံးနေတာဖြစ်ပါတယ်။သူတို့ကအပင်တွေကိုစောင့်ကြည့်နိုင်တာအပြင်ရိတ်သိမ်းချိန်ရောက်ရင်အသီးနှံတွေကိုမထိခိုက်စေဘဲရိတ်သိမ်းတာတွေပါလုပ်နိုင်တာမို့ခြံဆိုင်တောင်သူတွေအတွက်အလုတ်သမားဖို့တက်တာစေတဲ့အပြင်အချိန်ကုန်လည်းတက်တာစေတာပါ။ဆက်ရုပ်တွေထဲမှာကွန်ပျူတာပရိုဂရမ်တွေတွင်းထားပြီးအပင်နံပါတ်တွေနဲ့ဒီအပင်တွေရဲ့လိုအပ်တာကိုလုပ်ပေးနိုင်ဖို့အတွက်ခိုင်းစင်နိုင်တာဖြစ်ပါတယ်။သူတို့မှာကင်မရာတွေပါပြီးသူတို့ကိုခိုင်းဖို့အတွက်ရေဒီယိုလိုင်းတွေကိုတုံးတယ်လို့ဆက်ရုပ်တီထွန်သူတဦးဖြစ်တဲ့ Josh Griffin ကပြောပါတယ်။သူတို့ကိုစောင့်ကြည့် drone ရင်းထဲမှာတုံးတဲ့နည်းပညာတွေနဲ့လည်းတွဲပြီးတုံးနိုင်တာဖြစ်ပါတယ
်ကုစုံဝင်းလိုင်းနဲ့ဒေါ်ခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ကနေခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 2432.40 တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကလည်းလွှင့်နေချိန်နဲ့တပြိုင်တည်းထဲမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲအတွက်မဲပေးရနဲ့ပတ်သက်တဲ့အကြောင်းကိုကြည့်အောင်ပါ။ကမ္ဘာတစ်ဝှမ်းလုံးကအာယုံစိုက်စောင့်ကြည့်နေရတဲ့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့9ရက်လောက်ပဲလိုပါတော့တယ်။ဒီရွေးကောက်ပွဲမှာသမ္မတကိုအမှန်တကယ်ရွေးချယ်တာဟာလူတို့ရဲ့တိုက်ရိုက်မဲရေးတွက်နဲ့မဟုတ်ဘဲ Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့တွေရဲ့မဲတွေနဲ့သာရွေးချယ်တာဖြစ်ပါတယ်။ကုစုံဝင်းလိုင်းရင်ဒီအကြောင်းကိုစပြီးရှင်းပြပေးပါ
။ဟုတ်ကဲ့ခင်ဗျ။အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ဟာတိုက်ရိုက်ဒီမိုကရေစီလို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြည်သူကတိုက်ရိုက်ရွေးချယ်တင်မြှောက်တာမှတ်မိပင်လေသမ္မတကိုရွေးချယ်တဲ့နေရာမှာတော့တခြားဒီမိုကရေစီနိုင်ငံတွေနဲ့မတူတဲ့ထူးခြားချက်တစ်ခုရှိတယ်ဗျ။အဲဒါကတော့ Electoral College လို့ခေါ်တဲ့သမ္မတကိုရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေရဲ့အခမ်းအနားပဲဖြစ်ပါတယ်။အမေရိကန်သမ္မတလောင်းတွေကို Popular Vote လို့ခေါ်တဲ့ရွေးကောက်ပွဲနေ့မှာတနင်္ဂနွေလောက်မှရှိတဲ့မဲဆန္ဒရှင်တွေကထည့်လိုက်တဲ့မဲအများဆုံးရတဲ့သူကအနိုင်ရတာမျိုးမဟုတ်ဘူးဗျ။Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေကထည့်လိုက်တဲ့ Electoral Vote ဆိုတဲ့ကိုယ်စားလှယ်မဲအရေးအတွက်အများဆုံးရတဲ့သူကသာသမ္မတအဖြစ်ရွေးချယ်ခံရတာလေ။ဒီနေ့အဖြစ်တော့ Electoral College ကသမ္မတနဲ့မဲဆန္ဒရှင်တွေအကြကကြားခံတစ်ခုလို့သဘောဆောင်နေပေါ့ဗျာ
။အဲ့ဒါဆိုရင်ဒီ Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ပိုင်ခွင့်ရှိသူတွေကဘယ်သူတွေပါလဲ။ဘယ်လိုလူတွေရွေးခံရလဲဆိုတာကိုပြောပြပေးပါအောင်ရှင်။
သမ္မတလောင်းတွေကပြည်내တစ်ခုချင်းစီမှာကိုစိတ်ကြိုက်ကိုစလဲလောင်းတွေရွေးချယ်ရေးအဖွဲ့ဖွဲ့ပြီးတော့ရွေးချယ်ကြတယ်ဗျ။အဲ့ဒီရွေးချယ်ထားတဲ့ကိုစလဲတွေကိုမှရွေးကောက်ပွဲနေ့မှာလူတို့ရဲ့မဲအ ਨੇ အများအလိုက်သမ္မတလောင်းရွေးချယ်ပိုင်ခွင့်ရှိသူ Electoral College အဖွဲ့ဝင်တွေဖြစ်လာကြတယ
်။ဒီနေရာမှာရှင်းရတစ်ခုမေးချင်တာကလေပြည်내တွေကရွေးချယ်လိုက်တဲ့သူတွေကို Electoral College လို့တပေါင်းနဲ့နာမည်ပေးထားတာပေါ့နော်
။ဟုတ်တယ်ဗျ
။သူတို့တွေကိုဘယ်လိုရွေးချယ်ကြရလဲဆက်ပြောပြပေးပါအောင်ရှင်။
သူတို့ကိုဘလို့ရွေးသလဲဆိုတော့ပြည်내ကိုကိုစားပြုတဲ့လွတ်တော်အမတ်တွေအစိုးရဝန်ထမ်းတွေအနေနဲ့ဝင်ရောက်အရွေးခံခွင့်မရှိဘူးဆိုပြီးတော့အမေရိကန်ဖွဲ့စည်းပုံမှာကန့်သတ်ပြဋ္ဌာန်းထားတယ်လေထုံးစံအရာကတော့ပြည်내အလိုက်ပါတီထဲမှာနာမည်ရှိတဲ့သူတွေသူတို့ကြိုက်နှစ်သက်တဲ့သူတွေကိုရွေးချယ်ကြတာများတယ်ပေါ့ဗျာပြည်내တစ်ခုချင်းစီအလိုက်ရွေးချယ်ပိုင်ခွင့်ရှိသူအရေးအတွက်ကတော့ပြည်내အတွင်းမှာရှိတဲ့အောက်လွတ်တော်အမတ်အရေးအတွက်နဲ့ပြည်내တစ်ခုချင်းစီအလိုက်အချိုးကျသတ်မှတ်ထားပြီးဖြစ်တဲ့အထက်လွတ်တော်မှ2ဦးစီနဲ့ပေါင်းပြီးရတဲ့စုစုပေါင်းအရေးအတွက်ဟာပြည်내တစ်ခုစီရဲ့သမ္မတရွေးချယ်ပိုင်ခွင့်ရှိသူအရေးအတွက် Electoral College အဖွဲ့ဝင်တွေဖြစ်တယ်ပေါ့ဗျာ။ဒါကြောင့်အလူအရေးအများပြီးတော့အောက်လွတ်တော်အမတ်အရေးအတွက်များတဲ့ပြည်내တွေဥပမာအားဖြင့်ဆိုမယ်ဆိုလို့ရှိရင်တော့ California တို့ Texas ပြည်내တို့ စားတဲ့ပြည်နယ်တွေဟာရွေးချယ်ပိုင်ခွင့်ရှိသူအရေးအတွက်ဟာပြည်နယ်အသေးလေးတွေဖြစ်တဲ့ Vermont နဲ့ Delaware တို့တို့စားလို့ရှိရင်ပိုများတယ်ပေါ့ဗျာ
။တော်တော်ရှုပ်တာပဲနော်။ဒါဆိုအခုသတင်းတွေမှာကြားနေရတဲ့ Electoral Vote ဆိုတာကရော Electoral Vote ဘလောက်ရမှနိုင်မယ်ဆိုပြီးပြောတဲ့အတိုင်းကြားနေရလို့ပါ
။ဒီလိုဗျာ Electoral Vote ဆိုတာကတော့စောစောပြောခဲ့တဲ့Electoral College ရွေးချယ်ပိုင်ခွင့်ရှိသူတဦးချင်းစီကပေးလိုက်တဲ့မဲတွေကိုဆိုလိုတာလေ။ပြည်내အများစုကတော့ Winner Take All လို့ခေါ်တဲ့ပြည်내အတွင်းမှာ Electoral Vote အများဆုံးရတဲ့သူကအဲ့ဒီပြည်내အတွက်အချိုးကျသတ်မှတ်ထားတဲ့ကိုယ်စားလှယ်မဲအားလုံးကိုအနိုင်ရတဲ့သဘောပါ။ Electoral College ရွေးချယ်ပိုင်ခွင့်ရှိသူစုစုပေါင်း938ဦးရှိတဲ့အထက်ကနေ Electoral Vote ကိုယ်စားလှယ်မဲ290ရမှသာသမရကိုယ်စားလှယ်လောင်းအနေနဲ့သမရအဖြစ်ရွေးခံရတာလေ။
ဒါဆိုသမရလောင်းတွေအတွက်တော့အဲ့ဒီကိုယ်စားလှယ်မဲ290ရဖို့ကအဓိကဖြစ်နေတာပေါ့နော်
။ဟုတ်တယ်ဗျ။တနင်္ဂနွေလုံးအတိုင်းတာနဲ့မဲအရေးအတွက်အများဆုံးရပြီးကိုယ်စားလှယ်မဲ290မပြည့်လို့သမရမဖြစ်လိုက်တဲ့တာရကတွေလည်းအမေရိကန်သမိုင်းမှာရှိခဲ့ဘူးတယ်လေ။အနည်းဆက်ဆုံးပြောရမယ်ဆိုရင်တော့သမရ George W. Bush နဲ့ Al Gore ရဲ့2000ခုနှစ်တုန်းကရွေးကောက်ပွဲပါပဲ။အဲ့ဒီရွေးကောက်ပွဲတုန်းကတနင်္ဂနွေလုံးအတိုင်းတာနဲ့ Al Gore က popular vote အများဆုံးရပေမဲ့ electoral vote အဖြစ်နဲ့ပြည်နယ်တစ်ခုချင်းစီလိုက်ခွဲပြီးဖြတ်ချလိုက်တဲ့အခါကျတော့သူက290မပြည့်တဲ့အတွက်ရွက်ောက်ပွဲမှာအနိုင်မရလိုက်ဘူးအခုလိုအမေရိကန်သမ္မတရွက်ောက်ပွဲမှာဘလို့မဲပေးကြတယ်ပြည်내တစ်ခုချင်းစီရဲ့အခန့်ကဏ္ဍကဘလောက်ထိအရေးပါတယ်ဆိုတာကိုကြိုသိထားကြတော့ရွက်ောက်ပွဲကိုစောင့်ကြည့်ရတာလဲပိုပြီးစိတ်ဝင်စားစရာကောင်းတာပေါ့ဗျာ
အခုလိုသေးစိတ်ကိုရှင်းပြပေးခဲ့တဲ့ကျေးဇူးတင်ပါတယ်ကိုစောဝင်းလိုင်ရှင်ဒေါက်တာရှင်မြန်ရှင်အခုဒီခါမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရမှာပါမြန်မာပြည်မှာတန်းနဲ့ GP ရှိနေတဲ့ကလေးအလုပ်သမားတွေအကြောင်းကိုဦးအောင်ခင်ကသုံးသက်ရေးသားထားပြီးတော့ကိုကျော်ရသိန်းနဲ့အတူတင်ပြထားတာကိုနားဆင်ပါရှင်
ကလေးအလုပ်သမားနဲ့ပတ်သက်တဲ့ပညာပေးစာဆောင်3ဆောင်ကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ရဲ့ရန်ကုန်ဌာနကွဲကအောက်တိုဘာ10ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အလုပ်ရှင်အလုပ်သမားသမဂ္ဂအယတ္တအသင်းအဖွဲ့နဲ့အစိုးရပါဝင်တိုင်မဲ့ကိစ္စတွေကိုဆွေးနွေးထားပါတယ်။အပြည်ဆိုင်ရာဥပဒေမှာအသက်18နှစ်မပြည့်သူကိုကလေးအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့အသက်16နှစ်က16နှစ်ကြားအရွယ်ကိုချွင်းချင်းနဲ့အလုပ်လုပ်ခွင့်ပေးထားပါတယ်။တနေ့၄နာရီတည်းပူပြီးမလုပ်ရဘူးဆိုတဲ့ချွင်းချင်းနဲ့ကန့်တတ်ထားပါတယ်။ဒါကြောင့်ကလေးနေမပြည့်သူကိုခိုင်းရင်ထောင်တန်းငွေတန်းပေးမယ်လို့အလုံသမားဌာနကတတိပေးထားပါတယ်2014လူဦးရေစရင်အရာ10နှစ်က18နှစ်အရွယ်ကလေးတငယ်တန်းခွဲအလုံလုံနေကြောင်းသိရပါတယ်ဒီအထဲမှာယောက်ျားလေး7သိန်းနဲ့မိန်းကလေး9သိန်းပါဝင်ပါတယ်ကလေး9သိန်းကျော်ဟာစိုက်ပျိုးရေးမှာလုပ်ကင်ကြပြီးကုန်ထုတ်လုပ်ငန်းမှာ3သိန်းခွဲရှိပါတယ်ရောင်းဝယ်ရေးမှာ3သိန်းကျော်ရှိပြီးစောက်လုပ်ရေးမှာ8000ကျော်ဝန်ဆောင်လုပ်ငန်းမှာ9000ကျော်ရှိပါတယ်။ကလေး9ယောက်မှာတယောက်ဟာကျောင်းမနေနိုင်ကြပါဘူ
း။ကလေးအလုပ်သမားအခြေအနေကို Maplecroft အဖွဲ့က68နိုင်ငံမှာလေ့လာပြီး Android ရှိမှုအတိုင်းအတာကိုစစ်ဆစ်ပါတယ်။ကလေးလူသားအတွက် Android အများဆုံး10နိုင်ငံကိုရွေးထုတ်တဲ့အခါမှာနံပါတ်1ကဘင်္ဂလားဒေ့ရှ်၊အိန္ဒိယကနံပါတ်5၊မြန်မာကနံပါတ်9၊ပါကစ္စတန်ကနံပါတ်6ဖြစ်နေပါတယ်။တရုတ်ပြည်ကအဆင့်73အင်ဒိုနီးရှားက18ဗီယက်နမ်က38ဖြစ်ပါတယ်။ဒါကြောင့်မြမကလေးလုပ်သားထက်ပိုပြီးအခြေအနေဆိုတာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲရှိပါတယ်။အိန္ဒိယမှာကလေးလုပ်သားတန်း90လောက်ရှိမယ်လို့အမေရိကန်နိုင်ငံသားရေးဌာနကခန့်မှန်းပါတယ်။စင်ရသားဥယျာဉ်များတာကိုကလေးလုပ်သားအရေးအတွက်ကသက်သေပြနေပါတယ်။မိသားစုတွေစားဝတ်နေရေးကြက်တဲတဲ့အတွက်ကလေးတွေအလုပ်လုပ်နေကြတာဖြစ်ပါတယ်။
ကလေးလူသားကိုမြန်မာပြည်မှာဘယ်လိုသဘောထားတယ်ဆိုတာကိုလေ့လာတဲ့စာတမ်း Child Labor Knowledge Attitude and Practices ကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကမနစ်ကထုတ်ဝေပါတယ်။ရန်ကုန်တိုင်းဧရာဝတီတိုင်းနဲ့မွန်ပြည်နယ်မှာကွင်းစင်လေ့လာပြီးရေးသားထားတဲ့စာတမ်းဖြစ်ပါတယ်။စင်ရတဲ့မိသားစုများလေလေကလေးလူသားများလေလေဖြစ်နေပြီးမဲ့ဒီပြဿနာကိုဖြေရှင်းမှုကြိုးပမ်းတာမျိုးမရှိသေးပါဘူး။မိသားစုစင်ရလို့ကြောင်းမနေပဲကလေးအလုပ်လုပ်တာကိုလှုပ်ရှားလှုပ်ရှင်သဘောနဲ့လူအဖွဲ့အစည်းကလက်ခံထားတာဟာကလေးအလုပ်လုပ်တာကိုသဘောတူတယ်ဖြစ်နေတယ်လို့ဆိုပါတယ်။ကလေးရဲ့ရပိုင်ခွင့်ကိုလူကြီးကနားမလည်တဲ့အတွက်ကလေးအလုပ်လုပ်လို့ဖြစ်ပေါ်လာမယ့်ရေတိုးရေရှည်အန္တရာယ်ကိုမသိကြတာလို့ဆိုပါတယ
်။စင်းရတဲ့မိဘကိုကူညီဖို့သူတို့မှတာဝန်ရှိတယ်လို့ကလေးတွေဘက်ကယူဆကြပါတယ်။ကလေးလုပ်သားမရှိတဲ့အတိုင်းအဝိုင်းကမိဘတွေဟာကလေးအလုပ်သမားအကြောင်းပိုသိတယ်လို့ဆိုပါတယ်။ချောင်းဆုံမြို့နယ်မှာသာ ဒေသခံအရသာအဖွဲ့ရဲ့ဆောင်ရွက်မှုကြောင့်ကလေးလူသားရဲ့မိဘတွေဟာသူတို့သားသမီးရဲ့အလုပ်ကိုနားလည်ကြတယ်လို့ ILO စစ်တမ်းမှာဖော်ပြပါတယ်။ယောက်ျားလေးတွေဟာအန်ဒရယ်ရှိတဲ့နေရာမှာအလုပ်လုပ်ကြပြီးမိန်းကလေးတွေကတော့အိမ်တွင်းအလုပ်သမားလုပ်ကြတာဟာစင်ရသားဒလိလူဖြစ်လာပါတယ်။မိသားစုဟာဖခင်ကိုမိခိုနေရပေမဲ့ဖခင်အလုပ်မရှိတဲ့အခါမှာမိသားစုရက်တီရေးအတွက်ကလေးကပါအလုပ်လုပ်ရပါတယ်။အလုပ်လုပ်ဖို့အတွက်ကလေးကိုယ်တိုင်ကဆုံးဖြတ်တာရှိတယ်လို့မိခင်ကလှုပ်ခိုင်းလို့လုပ်ရတာလည်းရှိပါတယ
်။ကလေးလူသားရဲ့မိဘတွေဟာပညာမတတ်ကြတာများပါလေ။မိဘရဲ့ပညာအစဉ်အတန်းနဲ့ကလေးအလုပ်သမားဆက်ဆက်နေတယ်လို့ ILO ကဆိုပါတယ်။အလုပ်ရှင်ဘက်ကတော့ကလေးကိုအလုပ်ပေးတာဟာကလေးရဲ့မိသားစုကိုကူညီရာရောက်တယ်လို့မြင်ပါတယ်။အလုပ်ရှင်ကိုအရေးယူခြင်းကလေးရဲ့မိသားစုကိုဒုက္ခပေးတယ်လို့ဖြစ်နိုင်တယ်လို့အလုပ်သမားဌာနဝန်ထမ်းတွေကလည်းယူဆတာမို့ဥပဒေနဲ့စန့်ကျင်ပေမဲ့ခွင့်ပြုထားတာလို့ဆိုပါတယ်။မိန်းကလေးနှစ်ဦးကိုအိမ်အကူအဖြစ်ငားရပြီးနှင်းပန်းနှိပ်စက်တဲ့ကျောက်တရားမျိုးတွေကအင်းဝအချုပ်ဆိုင်ပိုင်ရှင်ကျူးလွန်တဲ့ဖြစ်မှုဟာကလေးအလုပ်သမားဘဝရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။ဒါကြောင့်ပြတ်ထန်းထားတဲ့ကလေးလူသားဥပဒေနဲ့လက်တွေ့ဘဝမှာဖြစ်ပျက်နေတာတွေဟာတခြားစီဖြစ်နေပါတယ်။လူမှုစီးပွားရေးဘဝအခြေအနေနဲ့ရောလူအဖွဲ့အစည်းရဲ့အတွေးအခေါ်နဲ့ရောကွဲပြားခြားနားနေတဲ့ဥပဒေကိုအကောင့်ထည့်ပေါ်လို့ရမှာမဟုတ်ပါဘူး။ဒါကြောင့်ကလေးလူသားကိုအကာအကွယ်ပေးပြီးအကောင့်ထည့်ပေါ်လို့ရတဲ့ဥပဒေမျိုးကိုပြတ်ထန်းဖို့လိုတယ်လို့ ILO ကဆိုပါတယ်။ရှင်းနေနောက်ပိုင်းမှာရန်ကုန်တိုင်းဧရာဝတီတိုင်းမွန်ပြည်နယ်မှာကွင်းစင်လေလာပြီးကလေးလူသားအခြေအနေနဲ့ဒေသခံလူအဖွဲ့အစည်းရဲ့သဘောထားကိုမှတ်တမ်းတင်ဖို့အစီအစဉ်ရှိကြောင်း ILO အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌမြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါ။သတို့ရှင်များအနေနဲ့ VOA ကထုတ်လွှင့်တဲ့စီစဉ်တဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့သိသဖြင့်တွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါလိမ့်ရှင်။အခုတစ်ခါမှာတော့ဒေါ်လာတန်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
အမေရိကန်သမ္မတရွေးကောက်ပွဲကာလတွင်မှသတင်းမီဒီယာမှရေပန်းစားတဲ့အသုံးနှုန်းတချို့ကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံး
One Trick Pony
ဆိုတဲ့အသုံးကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက O-N-E-1 ကတခု T-R-I-C-K Trick ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်။လှည့်စားတာ၊မြဲလှည့်ပြတာစသဖြင့်တို့ရှိပြီးတော့ဒီနေရာမှာတော့ကျွမ်းကျင်မှုတရက်ကိုဆလိုတာဖြစ်ပါလေ။ဥပမာအိမ်မှာမွေးတဲ့ခွေးကလေးကအစာတောင်းတတ်တာ၊ဒုတ်ပြေးကောက်တတ်တာ၊ဆက်ကတ်တွေမှဆိုရင်လေဆင်တွေမြင်းတွေကသူတို့ကျွမ်းကျင်ရာကိုအထူးသဖြင့်ခလေးတွေကြိုက်တရုပ်ဆောင်ပြကြတာကိုလေ trick အနေနဲ့ရည်ညွှန်းသုံးတာဖြစ်ပါလေ။ဒါကြောင့်မလို့ဒီနေရာမှာ one trick ကကျွမ်းကျင်တာတစ်မျိုးကိုလုပ်ပြတာကိုဆလိုတာဖြစ်ပါလေ။ pony ပိုနီကမြင်းပေါက်ကလေးဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အသေးပေကတော့တရုတ်ဆောင်ရမှာတမျိုးပဲလုတ်ပြနိုင်တဲ့မြင်းပေါက်ကလေးပေါ့ဒီအသုံးဆင်းသက်လာတာကတော့ရှေ့တုန်းကနေလှည့်တဲ့ဆက်ကခစ်ကဖြစ်ပါလေဆက်ကဖွဲ့အသေးလေးတွေဆိုရင်ငွေကြီးတိတ်မတက်နိုင်ရှားကြတော့ဆင်တွေကြားတွေလိုကုန်ကျစရိတ်တိတ်ကြတာမျိုးကိုမပြနိုင်ပဲခွေလီမာမြင်းလီမာလေးတွေကထဲပြီးခလေးတွေကြိုက်တစ်ခါတစ်ခါသူတို့တက်တာလေးတွေကိုလှုပ်ပြကြလိရှိတဲ့အတွက်အဲ့ဒီဆက်ကပွဲမျိုးကို one trick pony ရဲ့လို့ရည်ညွှန်းတာဖြစ်ပါတယ်။ဆိုလိုတာကတော့နင်းနေနဲ့ကြဲကြဲဝိုင်းတာမျိုးပေါ့။ဒီနေရာဖြစ်တော့တမျိုးတည်းတန်တဲ့သဘောမျိုးလေးရည်ညွှန်းသုံးနိုင်ပါတယ်။ရွေးကောက်ပွဲမဲဆွေလှူရှာရမှလည်းသမရလောင်းနှစ်ဦးတို့နေနဲ့နိုင်ငံကောင်းဆောင်မှုကို one trick pony နီးဆိုတဲ့တစ်ဖက်တည်းတန်ပြီးတော့လှုပ်ပြတာမျိုးမဖြစ်သင့်ဘူးလို့သတင်းမီဒီယာတွေကရေးသားကြတာတွေ့ရပါတယ်။မင်းဆန္ဒရှင်တွေထောက်ခံမှုရရှိဖို့ကလည်းတောင်းဆိုကနေလုတ်ပြနိုင်ဖို့အရေးကြီးပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတော့တစ်ဖက်သေးတန်နေတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ A president cannot be a one-trick pony with only one approach to leadership.
သမရတူအနေနဲ့နိုင်ငံခေါင်းဆောင်မှုကိုရှောက်လှမ်းရမှာတန်ရာတစ်ခုတည်းနဲ့တော့မဖြစ်နိုင်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် A president cannot be a one trick pony with only one approach to leadership
ခုဆက်လက်တင်ပြပြမှာကတော့
super pack
ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ super super ကအထူးထူကဲတာPAC pack ကPolitical Action Committee ဆိုတဲ့စကားစုရဲ့ acronym လို့ခေါ်တဲ့ခြေစကားလုံးတွေရဲ့ဝဟာရတွေဖြစ်တဲ့ Political ကနေ P Action ကနေ A Committee ကနေ C ကိုယူပြီး PAC pack လို့ခေါ်ဆိုထားတာဖြစ်ပါတယ်ဒီတော့ကတော့ idiom မဟုတ်ပေမဲ့ရွေးကောက်ပွဲမှာတော်တော်လေးကိုရည်ပန်းစားတဲ့အတုံးပဲဖြစ်ပါတယ်ဒီ super pack အဖွဲ့အစည်းတွေဟာအမေရိကန်နိုင်ငံရေးလူမှုရေးစသဖြင့်တို့မှာခံယူချက်ကိုရှေ့ရှုဆောင်ရွက်နိုင်ဖို့ကော်ပိုရေးရှင်းကြီးတွေအဖွဲ့အစည်းကြီးတွေတမကတွေသတိပုဂ္ဂလတွေထံကနေအကန့်အသတ်မရှိငွေကြေးအလှူခံခွင့်ရကြတာဖြစ်ပါတယ်ဒီအဖွဲ့တွေဟာနိုင်ငံရေးပါတီတွေလက်အောက်မှာမရှိပဲတိကျရည်တည်ကြပြီးအပြောင်းလဲကိုဖော်ဆောင်ပေးဖို့အာတန်ရာကိုကောက်ခံရမယ့်လူငွေတွေကိုတုံးပြီးလှုပ်ရှားပိုင်ခွင့်ရှိကြတာလည်းဖြစ်ပါတယ်အလှူငွေဘယ်လောက်ကောက်ခံရရှိတယ်ဆိုတာကိုသာအစိုးရထံကိုအသိပေးဖို့လိုပြီးဘယ်သူထံကဘယ်လောက်ရတယ်ဆိုတာကိုတော့ထုတ်ဖော်ကြေညာပေးဖို့မလိုကြပါဘူးဒီအဖွဲ့တွေကဘို့အစိုးရရွေးကောက်ပွဲဥပဒေတွေရခွင့်ပြုထားတာဖြစ်ပြီးသူတို့ယုံကြည်တဲ့ယက်တီချက်တွေကိုလူလူနှိုးကြားမှုရှိစီဖို့ကြော်ညာတွေမှာအလှူခံလို့ရတဲ့ငွေတွေကိုတုံးခွင့်ရှိကြတာလည်းဖြစ်ပါတယ်ဒီနေရာမှာ super pack နဲ့တမယိုးကြ pack ကွဲပြားတာလည်းရှိပါတယ်သမယိုးကြ pack ဖြစ်ကြတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတွေအနေနဲ့ကတော့ရွေးကောက်ပွဲတွေအလှူရှင်တဦးထံကနေဒေါ်လာ2500စီပဲကောက်ခံခွင့်ရှိပါတယ်။ super pack တွေကတော့ကျွန်မစစောကရှင်းပြတဲ့အတိုင်းကောက်ခံရဲ့ငွေဟာအကန့်အသတ်မရှိပါဘူး။ဒါပေမဲ့လို့လေသူတို့မှာစီမင်းကတော့ဘယ်နိုင်ငံရေးပါတီရဲ့လွှမ်းမိုးချက်အောက်ကိုမရောက်ဖို့ပါပဲ။ super pack တွေကတော့မြန်မာလူဆိုရင်တော့အထူးနိုင်ငံရေးအကျိုးတော်ဆောင်ကော်မတီတွေပေါ့ super pack ဘာကြောင့်ဖြစ်လာရပါသလဲ2010ဇူလိုင်လကဗဟုအစိုးရတရားရုံးတော်ရဲ့ဆုံးဖြတ်ချက်တွေအရဖွဲ့စည်းပုံအခြေခံဥပဒေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောက်ရှောက်တဲ့အနေနဲ့ super pack တွေဖြစ်ပေါ်လာတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The USA super pack spent over$2 million on television ads. It supports gun control.
USA Super PAC နိုင်ငံ၏အထူးအကျိုးတော်ဆောင်ကော်မတီကရုပ်သံလွှင့်ကြော်ညာရီဝေယာမှာဒေါ်လာ200,000ကျော်သုံးခဲ့တယ်။အဲ့ဒီအဖွဲ့ကတနတ်ထင်းချုပ်ရေးကိုထောက်ခံနေလေလို့ထိပ်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
The USA Super PAC spent over $2 million on television ads. It supports gun control.
တော်ရရှိများကိုဒီသတင်းပတ်ရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာခေတ်စားတဲ့အသုံးအနှုန်းတွေကိုတင်ပြခဲ့ရမှာတော့
One Trick Pony Super PAC
စတာတွေကိုတင်ပြခဲ့တာဖြစ်ပါတယ်။နောက်သတင်းပတ်ခုလိုချီမျိုးမှလည်း EDM အသုံးတွေကိုဆက်လက်တင်ပြပေးမှာမို့ဆောင်မျိုးနာစင်ကြပါရှင
်ဒေါ်လာတန်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA ကနေဒီနေ့ကနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုလည်းလေးလာရဖို့ရှိပါတယ် VOA ရုံမြင့်တန်ကြားအစီအစဉ်ကို DVB အစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်။2016ခုနှစ်အောက်တိုဘာလ30ဒီနေ့အနေနဲ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီတိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးမယ်အစီအစဉ်တွေမှာဆိုရင်တော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပြင်ထိုင်းနိုင်ငံဆက်ယုံမှာမြန်မာလူသားတွေဆေးရုံရောက်ရတဲ့တဲ့တင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါပြင်စနေနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးခဲ့တာတွေကိုပြန်နားဆောင်ရမယ့်ပြင်တခြားတဲ့တင်ကိုတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဆေးရုံသုံးအမိုနီးယားဓာတ်ငွေ့ရေတွေရိုးစိမ့်ခဲ့လို့ထိုင်းနိုင်ငံစမွန်စခွန်ခရိုင်အတွင်းမှာကြက်သားဆက်ယုံမှာအလုလုနေကြတဲ့အလုသမားတွေကိုဆေးရုံအပြင်ကိုအမြန်ဆုံးရောက်အောင်ထွက်ကြဖို့အရေးပေါ်သတိပေးချက်နဲ့အတူကဲထုတ်ခဲ့ရပါတယ်။အမိုနီးယားဓာတ်ငွေ့တွေရှူမိတဲ့အတွက်အသက်ရှူကျက်ပြီးမူးမေ့သွားတဲ့အလုသမားတွေကိုနီးစရာဆေးရုံကိုပို့လိုက်ရတဲ့နေရာမှာမြန်မာအလုသမားအများစုလည်းပါဝင်နေပါတယ်။အပြည့်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးပါကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံစမောစခွန်ခရိုင်မဟာချိုင်ဆိုတဲ့နေရာကကျက်သားဆေးရုံမှာအောက်တိုဘာလ29ရက်နေ့မနေ့7နာရီလောက်ကဆေးရုံသုံးဓာတ်ငွေ့ပိုက်လိုင်းရိုးစိမ့်မှုဖြစ်တာကြောင့်အလုသမားတွေသတိလစ်တာမိမျောတာတွေဖြစ်ခဲ့ပြီးဆေးရုံမှာအလုပ်လုပ်နေတဲ့မြန်မာလူသမား40ကျော်အပါအဝင်အလုပ်သမား50ကျော်ကိုဆေးရုံတွေကိုပို့ပြီးအရေးပေါ်ကုသမှုလုပ်ခဲ့ရတာပါမြန်မာရှေ့ပြောင်းလူသမားတွေကိုတွားရောက်ကြည့်ရှုခဲ့တဲ့အလုပ်သမားရဲ့လှုပ်ရှားဆောင်ရွက်သူကိုရဲမင်းကတော့အခုလိုပြောပါတယ
်ဆေးရုံရောက်တာကတော့အားလုံးပေါ့နော်အားလုံး50ကျော်ပေါ့နော်မှကျွန်တော်နောက်ဆေးရုံတစ်ခုကိုတော့ကျွန်တော်မသွားနိုင်ဘူးအခုကျွန်တော်သွားတဲ့ဆေးရုံမှာတော့အားလုံး30ကျော်ရှိတယ်အော်ပေါ့ဒီတက်ချူကြတာပေါ့ကနက်ကျင်းတာဦးမိုင်းရောက်ခါစားတော့ရေးပေါ်ကုသမှုလုပ်ရတာပေါ့နော်အောက်ဆီဂျင်ပေးပါပေးညာပေးအဲ့လိုမျိုးကြီးလည်းရှိတယ်အားလုံးသတိလစ်တာတော့မဟုတ်ဘူးတချို့ကြလည်းမူးမိုင်းသွားတာအကုန်လုံးဒါပေမဲ့ရေးပေါ်ကဆေးရုံကိုတည်လာပြီးတော့ဟိုအဲ့ဒီကမှတအားဆိုးတဲ့လူနာတွေကိုဆေးရုံမှာထားတာပေါ့တချို့လူတွေကတော့ပြန်လွတ်လိုက်တယ်ဆိုးတဲ့လူနာတွေဆေးရုံထားတယ်ပေါ့အဲ့ဒီဆေးရုံထားတဲ့လူနာတွေကိုကျွန်တော်ဖတ်တွေ့တာမှာအဲဒီလုပ်ငန်းတိုင်းမှာသုံးတဲ့ကတ်တွေကကြတော့ဒီရိုးရိုးသားမှကျွန်တော်တို့ဒီမှာထမင်းကြိုင်ကြီးကတ်တွေနဲ့မတူဘူးလေပိုပြင်းတာပေါ့နော်မပြောရမယ်ဆိုတော့ตัวปอกกวยมุบุ่นน่ะမျိုးပေါ့ตัวကပ်ပိုင်လာပေါက်ကွဲွားတာပေါ့เนาะကပ်ယူစိတ်မှုဖြစ်တာပေါ့အဲ့တော့အနံ့အခန်းထဲကိုဝင်ချလာတယ်ဝင်လာတော့အဲ့နံ့ကိုရှူလိုက်တဲ့လူတိုင်းအကုန်လုံးမင်းကလေးဆိုမူးမေ့လဲွားတယ်ယောက်ျားလေးလောက်ပဲခံနိုင်ကြီးမင်းကလေးဆိုအကုန်လုံးမူးမေ့လဲွားတာပေါ့
မြန်မာလူသမားတွေပါဝင်အလုသမားတော်များများဟာခေါင်းမူးတာအသက်ရှူကြက်တာအော့အန်တာသတိမေ့တာတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဆက်ရောက်အပြင်ကိုအ мян ဆုံးရောက်အောင်ထွက်ကြဖို့အရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့ပြီးလူနာတင်တဲ့အရေးပေါ်ကားတွေကိုတုံးပြီးမူးမေ့လဲနေသူတွေကိုကယ်ဆယ်နိုင်ခဲ့တာကြောင့်သေဆုံးသူမရှိဘဲနဲ့အခြေအနေကိုထိမ့်သိမ်းနိုင်ခဲ့တယ်ဆိုပြီးဆက်ယုံကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။စမော့စခွန်ဆက်ယုံကြီးနဲ့ဝီချိုင်းဝေဆက်ယုံနေုံကအရေးပေါ်ကားများရောက်ရှိလာပြီးအလုသမားတွေကိုကူညီကယ်ဆယ်ပေးခဲ့ပါတယ်။ဒီဆက်ယုံမှာမြန်မာရှေ့ပြောင်းလူသမား300ခန့်အလုလုကင်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမား4000လောက်အလုလုကင်နေကြတာဖြစ်ပြီးအများစုကတော့တရားမဝင်လာရောက်အလုလုကင်နေကြတာပါ။အခုဆက်ယုံမှာတော့အလုသမားတော်များများကအလုလုခွင့်လက်မှတ်တွေရှိကြပြီးကျမရေးဆောက်ရှောက်မှုအာမခံများလည်းရှိကြတယ်လို့လည်းသိရပါတယ်ရှင်
။မင်းအေးမှသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ဒေါခင်ဆိုးဝင်းနဲ့အစီအစဉ်ထုတ်လို့ရမှုမတ်စုမွန်တို့တင်ဆက်ထားခဲ့တယ်။စနေနေ့ညတိုက်ရိုက်ဒလီလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။ VOA American တန်ရဲ့တိုက်ရိုက်ဒလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်တွင်းတည်ယူပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းတွေမှာဘေးရန်ရဲကာကွယ်မှုအတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေနောက်အာမခံထားရှိတဲ့စနစ်တွေကိုလိုက်နာမှုအားနည်းနေတာကြောင့်ခီးသွွားပြည်သူတွေနေနာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာအများသိပဲဖြစ်ပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုကျွန်မတို့ဘယ်လိုပြုကျင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတာဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါလဲ။စာရာတွေကိုဆွေးနွေးကြဖို့စီစဉ်ထားပါတယ်ရှင်ဒီနေ့ပါဝင်ဆွေးနွေးပေးဖို့ကျွန်မဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့စကိုင်းတိုင်းဒေသကြီးကလျှက်စစ်နဲ့လမ်းပတ်ဆက်သွယ်ရေးဝန်ကြီးဦးတန်းညွန်ဝင်းဖြစ်ပါတယ်ဟယ်လိုဝင်းကြီးမင်္ဂလာပါရှင
်ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒီခီးသွွားပြည်သူတွေအပါဝင်ပေါ့နော်စားသုံးသူတွေရဲ့အခွင့်အရေးကိုအကွာအဝေးတဲ့ပညာပေးနေတဲ့ဥပအုတ်ခိုင်ဖိတ်ကြားထားပါတယ်ဆရာဥပအုတ်ခိုင်ရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့ပါနောက်ထပ်တစ်ယောက်ကတော့မန္တလေးဥရီအကျိုးဆောင်ရှေ့နေကြီးဦးသိန်းတန်ဦးပါဦးသိန်းတန်ဦးမင်္ဂလာပါရှင
်
မင်္ဂလာပါဆင
်ဟုတ်ကဲ့ပါရှင်အခုကျမတို့ဒီမြန်မာနိုင်ငံမှာပေါ့နော်ဟိုဒီအားလုံးပဲသိတဲ့အတိုင်းပဲဒီလက်မှတ်ဆက်သွယ်ရေးရနဲ့ပတ်သက်လို့ရှိရင်ခီးသွွားပြည်သူတွေကြားမှာပေါ့လေဟိုသူတို့လည်းဟိုပညာပေးမှုအားနည်းလို့ပဲလားဒါမှမဟုတ်ဒီလှုပ်ထုံးလုံးကြီးစီးမြင့်နေဟိုဒီလိုက်နာတဲ့ဘက်ကလူတွေငယ်အားနည်းချက်ပဲလားတော့မသိဘူးပေါ့နော်အခက်အခဲတွေနဲ့အများကြီးရှိပါတယ်ဥပမာဆိုလက်ကလောဖြစ်သွားခဲ့တဲ့တိတ်မကြခင်ကဖြစ်သွားခဲ့တဲ့ဒီကဏီမျိုးဘက်ကတင်မောမှောက်တဲ့ကိစ္စဆိုလို့ရှိရင်တော်တော်လေးကိုဟိုးလေးတကျော်ဖြစ်ခဲ့တာပေါ့နော်အဲ့တော့စကိုင်းတိုင်းဒေသကြီးရဲ့လက်မှတ်ဆက်သွယ်ရေးဝန်ကြီးဦးတန်းညုံဝင်းအနေနဲ့ပေါ့နော်အခုလောလောဆယ်ပေါ့ဒီခီးသွွားပြည်သူတွေရောဒီဝန်ဆောင်မှုပေးတဲ့ဘက်ကရောဘလို့စည်းကမ်းသတ်မှတ်ချက်တွေကိုပေါ့နှစ်ဦးနှစ်ဖက်ပေါ့နော်ဟိုလိုက်နာဖို့ကောင်းတယ်လို့ယူဆပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့တွေယူဆအဖွဲ့ကဟိုအော်ဒီနက်တကြောင့်ရေးဆွဲနေဒီကရေရင်ညလိုက်နာဖို့အတွက်စည်းကမ်းသတ်မှတ်ချက်တွေထပ်ထုတ်ပြတာရှိပါတယ
်ဟုတ်ကဲ့ပါ
ဒီကဒီသမန်တို့ကဘာလို့မနတိဒီယူဝေးဆက်မှာဒီစနစ်နဲ့ပါရတာပါပဲဒီကရေရင်မှာလိုက်နေရှိဖို့ဒီရေဟုတ်စက္ကန့်မင်္ဂလာမရှိမကြီးလုံးနဲ့ပြန်လာတဲ့ဒီလိုမျိုးဒီလိုတော့ချက်ကဘုံဘုံမတင်ဖို့ဘောလုံးကတော့ဦးရဲ့ဘုံမတင်ဖို့နောက်ချက်ကလူကြီးကိုဘုံတင်ဖို့ဘာကကိုင်းကိုင်းတဲ့ရင်းနေမလေးကြီးတွေကိုတော့ချက်ကလိုက်တော့ကြည့်ဘောတော့ကြည့်ဒီဒီလိုအရှိကိုတော့ကလည်းအဲ့ဒီဒီရမနီးတယ်မဒီချက်ရမှာဘာမှမမမတာတဲ့
ပါဒီဖက်မှာတော့စီကံတတ်မှတ်ချက်တွေလည်းရှိမယ်ဒါပေမဲ့ဟိုလိုက်နာမှုအားနေတာလည်းပါတယ်လို့ညိုဒီဟာတွေကိုစောင့်ပြီးကြည့်ရှုတဲ့အဖွဲ့ပေါ့နော်ရေရင်စီကံထိန်းသိမ်းရေးအဖွဲ့ပေါ့လေအဲ့လိုမျိုးရေရင်စီကံထိန်းသိမ်းရေးအဖွဲ့တို့ဘာလို့ရဲ့ဟိုတာဝန်တွေကိုရောဟိုသူတို့ကြေပြောင်းထမ်းဆောင်ရလားဆိုတာကိုဘယ်လိုများဟိုကြည့်ချက်ပါလဲရှင်ဒီ
ကျွန်တော်ဒီရေရင်အထွက်ဒီအဝန်ကြီးစစ်ချက်ဟိုဆိုတော့အဖွဲ့ကြီးဟာဒီရုပ်လက်ထွေးဟိုပေါ့ရေရင်ဒီမြန်မာရေးတပ်ဖွဲ့ပေါ့ဆိုကြရည်ကြောင်းဒီကမှုဒီဌာနထောင်ရှိနေမှာမလို့အဲ့ဘောင်းနဲ့ဖွဲ့ကြီးတွေနဲ့တကယ်တော့ဖွဲ့ကြီးတွေရှိပါတယ်ရေကင်းလို့ခေါ်တဲ့ကောင်မှုရှိပါတယ်ဒီကမှချက်ပြီးလို့ပြီးတော့လို့ရှိကောင်ကိုပြရတယ်ဆိုတော့ဒီလိုဝန်ယူတာတဲ့ဒီလက်မဆက်ကြရဒီအမြင်ကြီးချက်ကြရစိတ်ကနေမှာဖွဲ့ကြီးကြရမှုရှိအောင်ဆိုအနေနဲ့ချက်ပြပါတယ်ဒါကြောင့်ဒီလိုဆိုတာကြည့်ရပြီးမှအဲ့ဒါကိုကျွန်တော်တို့ဒီတက်ဆိုင်ရာခရီးဝင်မှုများတဲ့ဆက်အဲ့ဒီကရှိရမယ်လို့မလို့ဖွင့်လို့ဖွင့်ပြီးတော့လည်းကြမမနဲ့ဖြစ်ရှိပြီးမြန်မာပြည်ပါတယ်
ဟုတ်ကဲ့ပါစားသုံးသူကြိုတင်ကာကွယ်ရေးအသင်းကနေပြီးတော့လေဒီအောင်ဆိုးမိုးကြော်မြန်ရင်တိမ်းမောက်မှုနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ချက်တခုဟို18ရက်နေ့ကထုတ်ထားတာတွေ့ရပါတယ်အဲ့တော့ဆရာဥပဥက္ခိုင်ကြီးကျမတို့ဒီပြဿနာဖြစ်မှာဒီ accident တွေဖြစ်မှာမတော်တဆထိခိုက်မှုတွေဖြစ်မှာလူတွေသေဆုံးတဲ့အခါကျမှအရေးယူတာတဲ့ကြိုတင်ကာကွယ်ရေးလုပ်ဖို့ပို့ပြီးတော့ကောင်းတယ်လို့ကျမကတော့သုံးသပ်တယ်လေအဲ့တော့ဆရာဥပဥက္ခိုင်ဘယ်လိုများအကြံပေးချင်ပါလဲရှင
်ကျွန်တော်တို့နိုင်ငံက consumer rights ပေါ့နော်စားသုံးသူအခွင့်အရေးချိုးပေါက်ခံကိစ္စတွေကဒေတာရင်းနိုင်ငံတွေမှာရောကမ္ဘာပေါ်မှာရောဒါအနှိမ့်ဆုံးစီးရင်ပေါ့ဖြစ်ပြီးတော့မှလောက်တာတွေကကျွန်တော်တို့နိုင်ငံမှာအများပြပေါ့ဟိုတခိုးပြေးမှထိုးဝင်တာလို့ဖြစ်နေတာပေါ့ပြီးဆက်ရတဲ့အရင်ကြီးကတိတ်များသွားတယ်ပေါ့နော်ပြည်သူဘက်ကစားသုံးသူဘက်ကဒီသက်ဆိုင်ရာအဖွဲ့အစည်းတွေကလည်းဒီရေချောင်းထိန်းသိမ်းစီကံထိန်းသိမ်းရေးအဖွဲ့တွေကလည်းတိတ်ကြက်မတ်တင်တာဒီရေရင်မှာပဲဖြစ်ဖြစ်မော်တော်ယာဉ်တွေမှာပဲဖြစ်ဖြစ်ပေါ့နော်ဥပမာလူ100လိုက်မယ်ဆိုရင်အသက်ကအင်ကြီး100ရှိရမယ်ဒါငကိုလေးကညွှန်ကြားချက်ကြည့်ရမယ်နောက်တစ်ခုကလူ35ယောက်ပဲတင်ဆောင်လို့ရတဲ့ဟလာရေရင်နေမှာ35ယောက်ပဲတင်ဆောင်မယ်လူကိုမတင်အောင်ဆိုတာဒါငကိုတွေကရှိရမှာအဲ့တော့ဒါတွေကအခုလို့ဖြစ်သွားတယ်ဆိုတာကဟလာအဖက်ဘက်ကအားနေလို့ဖြစ်တာခုနလုံတုံးလုံးကြီးတွေကိုမတိတာရောနောက်ပြီးတော့တစ်ဖက်ကလည်းချိုးဖောက်တာတိတိကြီးနဲ့ချိုးဖောက်တာတွေလည်းရှိနေတယ်ဒါတွေကြတော့ကျွန်တော်တို့ထိထိရောက်ရောက်ပြင်းပြင်းထန်ထန်အရေးယူနေတယ်ဟလာတောင်ကိုရီးယားမှာကရိုးရေရင်အမောက်တုံးကဆိုရင်တောင်ဝင်ရှိတဲ့လူတွေကိုထောင်နဲ့အနည်း20တို့10နဲ့တို့ဒီလိုမျိုးချပြတာတွေရှိတယ်။ကျွန်တော်တို့နိုင်ငံမှာအရေးယူမှုအားနည်းနေတယ်။အခုဖြစ်သွားပြီ။အသက်ပေါင်းများစွာဒါတယောက်တည်းနှစ်ယောက်တည်းမဟုတ်ဘူးဟလား။ဟလားလူဒါအများကြီးဟလား။ဒါကဏ္ဍနီးပါးတည်သွားတဲ့ကိစ္စတွေမှာဘယ်လိုအရေးယူမလဲဆိုတော့ကျွန်တော်တို့ကဒါစောင့်ကြည့်နေပါလေ။
ဟုတ်ကဲ့ပါဟိုရှင်းနေဦးဦးသိန်းသန်းဦးအနေနဲ့ပေါ့နော်ဒီနစ်နာသွားတဲ့ခီးသည်တွေအနေနဲ့ရောသူတို့ရဲ့ရပိုင်ခွင့်နေသူတို့ရဲ့ကြံရည်သူမိသားစုတွေပေါ့နော်ဒါမို့နောက်တစ်ခုကဒီအသက်အာမခံကိစ္စပေါ့နော်ဒီခီးသွားလာရေးလက်မှတ်ဆက်သွယ်ရေးနဲ့ပတ်သက်တဲ့အသက်အာမခံကိစ္စတွေဘာတွေနဲ့ပတ်သက်လို့ရောဆရာဦးသိန်းသန်းဦးဟိုသိသလောက်ကြီးပြောပြပေးပါလားရှင
်ဟုတ်ကဲ့ပါအဲဒါတော့ကျွန်တော်ခီးသွားလာမှုနဲ့ပတ်သက်လို့ဒီမော်တော်ယာဉ်ဆက်တက်ရင်းနေမှန်တယ်ကဒီမှတ်ပုံတင်တဲ့အခါကြလို့ရှိရင်သူတို့ကတိကျမှုအာမခံလို့ဒီအသက်နဲ့ပတ်သက်တဲ့ရောကြီးနဲ့ပတ်သက်တဲ့ပါပြီးသားပေါ့နော်နောက်ဟိုကျွန်တော်နိုင်ငံမှာအားနည်းနေတာက
ီခရီးသွားတဲ့အခါမှာတော့နမိတ်မရှိဘူးလို့ယူဆကြတာပဲ။ဒီအာမခံနဲ့ပတ်သက်ပြီးတော့ဖြတ်တာလေးတွေရှိတယ်။အာမခံကို200မကားဆိုရင်200ပေါ့လေ။ဒါမျိုးဖြတ်သွားတာလေး။ဒါလိုလေကျွန်တော်တို့ဒီအခွင့်အရေးတွေရှိပါတယ်။အဲ့လိုလုပ်ဖို့လည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီလူလူကဆရာနာရှင်စနစ်အောင်မှာ150ကျော်နေခဲ့ရတဲ့အတွက်ဘသူကမှလည်းတာဝန်မခံဘူး။လူလို့လည်းဘသူကမှပြီးမှမပြီးဘူး။နော်အဲ့တော့ဖြစ်ချင်းအဖြစ်နော်ဘာအခွင့်အရေးရှိလို့ဆိုတော့မပြီးဘူး။အဲ့ဒါမျိုးကြီးလုပ်ထားတဲ့အနေထားဖြစ်တော့ဒီစနစ်ကြီးကိုပြင်ပြီးတော့ကျွန်တော်တို့ရပိုင်ခွင့်ညပိုင်ခွင့်နေမဖြစ်ဘူးရပေတဲ့အတွက်ရော်ကြီးပေးဖို့တွေမဖြစ်ဘူးအဲ့တော့ဒီဟာတွေလုပ်တဲ့လူတွေမှာပါကျော်ဖို့တာဝန်ရှိတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါအခုကျွန်တော်တို့သောတာရှင်တွေကပေါ့နော်ဟိုလောလောဆယ်ရောက်နေတာဒီတောင်ကိုရီးယားနိုင်ငံဆိုးမျိုးကကိုရန်နိုင်ထွန်းမှာကိုရန်နိုင်ထွန်းအနေနဲ့ပေါ့နော်ဒီဟိုကိုရီးယားနိုင်ငံမှာလည်းခုနကဆရာဥပအုတ်ခိုင်ပြောသားတယ်လို့မျိုးဟိုဒီကရုအသင်းမောက်မှောက်တာကြုံခဲ့ဘူးပါတယ်အဲ့ဒီကြုံခဲ့ဘူးတာနဲ့ပတ်သက်လို့ကိုရန်နိုင်ထွန်းဟိုတိတလောက်ကြီးပြောပြပေးပါလားရှင်ဘယ်လိုဆောင်ရွက်တယ်ဆိုတာပေါ့လေ
ဒီလား16ရင်းနေမှာပေါ့လေကိုရီးယားနိုင်ငံမှာဒီចောင်းသားတွေကနေပြီးတော့ဒီအပန်းဖြေခီးသွားတဲ့အနေနဲ့ဂျေဂျူဒိုကျွန်းကိုဒီအင်ချွန်းစိတ်ကမ်းအနေနဲ့တင်မောစုပြီးတော့ထွက်သွားရပေါ့လေအဲ့တင်မောကဂျေဂျူဒိုမရောက်ခင်ဒီမှာဆိုလို့ရှိရင်ဒီတော့တောင်နဲ့တိုက်မိပြီးတော့လေပြင်းပုံနဲ့တိုက်ပြီးတော့တင်မောကပထမပဲနဲ့မှောက်သွားတယ်ပေါ့ဗျာအဲ့လိုမှောက်သွားတဲ့အချိန်မှာပြောမယ်ဆိုလို့ရှိရင်ဒီတင်မောကိုလူပိုတင်လာလည်းမဟုတ်ဘူးဒီတတ်မှတ်ထားတဲ့တန်ချိန်နဲ့ကြော်လုံကြီးတင်ခဲ့တာလည်းမဟုတ်ဘူးတန်ချိန်နဲ့အမီတင်တော်냐လဲပဲရာသီဥတုတန်ကြောတင်မောမှောက်သွားခဲ့တယ်မှောက်သွားခဲ့တဲ့အချိန်မှာဒီအစိုးရဘိုင်းဆိုင်ရာကောတင်မောဘက်ဘိုင်းဆိုင်ရာကောတာဝန်ယူမှုနဲ့တာဝန်ခံမှုကအပြည့်အဝရှိတယ်ပြီးတော့ဒီအသက်ပြေဆုံးသွားတဲ့လူတွေအတွက်ကိုလည်းနိုင်ငံတော်အစိုးရကောအမကန်ဌာနကောအလုံးကျော်ကြီးကြီးအဲ့ဒါထိုက်ထိုက်တင်ထိုက်တယ်လို့ပြီးတယ်လို့အသက်ရှင်ပြီးတော့ကျန်ရခဲ့တဲ့သူတွေကိုလည်းသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြန်လည်ပြီးတော့ဒီပကတိတိုင်းပြန်ဖြစ်ဖို့အတွက်ကိုအဲ့ဒါဒီပြုစုပြောထောင်မှုတွေကိုလည်းပြုလုပ်ပေးကြပါလေအဲ့လိုဒီတင်မောမှောက်သွားပြီဆိုတာနဲ့အချိန်မဆိုင်ပေနိုင်ငံတော်သမ္မတနဲ့အတူအဝန်ကြီးချုပ်တို့ကိုယ်တိုင်ကလည်းတိုင်းပြည်ကိုရေဒီယိုတို့ TV တို့ဒီသတင်းမီဒီယာပေါင်းစုံကနေပြီးတော့သူတို့ဝန်ရဲကြောင်အဲ့ဒါသူတို့မှာတောင်းမရှိတဲ့ဆိုတဲ့အကြောင်းအချို့ရအားလုံးအတွက်တောင်းဝန်ပြုတဲ့ဆိုတဲ့အကြောင်းကိုသူတို့ထုတ်ပြန်ကြေညာခဲ့ကြပါလေအဲ့တော့ကျွန်တော်တို့တောင်ကိုရီးယားမှာတွေ့ရတဲ့တွေ့ကြုံရဆိုလို့ရှိရင်တော့တိုင်းပြည်ရဲ့အစိုးရဘိုင်းရောတင်မောကုမ္ပဏီဘိုင်းရောတာဝန်ယူမှုနဲ့တာဝန်ခံမှုအပြည့်အဝရှိတယ်။ပြီးတော့ဒီပြစ်မှုကြောင့်ဖြစ်ခဲ့တဲ့ဟလာဒီတရားခဏတွေကိုလည်းနိုင်ငံတော်ကနေပြီးတော့ထိုက်တန်ညာအပြစ်ပေးခဲ့တယ်။ဒါလူ့ပြည်ချင်းရှားတရင်းနဲ့ဟောတီမောအကုန်လုံးပါတဲ့သူဆရာဆရာပြောခဲ့လို့1000နဲ့1000နဲ့အဲ့လိုမျိုးအပြစ်ပြီးပြစ်တယ်နေကျွန်တော်ချမှတ်ခဲ့တယ်။အဲ့တော့ပြည်သူတွေအနေနဲ့ကလည်းဝန်နဲ့ကြိုးပမ်းမှုဖြစ်တော့များလေပဲ။အစိုးရအနေနဲ့ဒီလိုမျိုးဟလာအင်ဒိယအရိုက်ကူညီပံ့ပိုးမှုတွေပြုလုပ်ပေးတဲ့အတွက်စိတ်ကျေနပ်မှုတွေရရှိခဲ့တယ်ပေါ့လေနောက်တစ်ခုကကျွန်တော်တို့ဒီကိုရီးယားမှာဆိုလို့ရှိရင်ခီးသွွားလုပ်သားပြည်သူတွေအတွက်ကိုဒီစိတ်ဖြစ်အောင်ပေါ့ဗျာလုံခြုံမှုဖြစ်အောင်ခီးသွွားတဲ့အချိန်မှာသူအသက်အန္တရာယ်မဖြစ်အောင်သူတို့အတွက်ကိုဒီဘယ်လိုပြောမလဲအဖက်ဖက်ကနေပြီးလုံခြုံမှုဖြစ်အောင်ပြုလုပ်ပေးထားတယ်ပေါ့လေလေရင်ဆိုတဲ့လေရင်စပန်းဆိုင်ရာပိုင်းချိုးယွင်းမှုရှိမှရှိရင်းလို့စစ်ဆေးတယ်နောက်ကားဆိုလို့ရှိရင်စီရီလီဝိုင်ဆော့ရာအကုန်လုံးစစ်ဆေးပြီးတော့မှလူပိုလည်းတင်ဆောင်မှုမရှိဘူးအဲ့လိုတုတ်တယ်ပေါ့လေဒီတင်မောဆိုလို့ရှိရင်ဒီကောင်တိုင်းပဲတမောပမာဒီအတက်ကဲအင်းကြီးတို့အတက်ကဲပိုက်လို့ပေါ့အပြည့်စုံရှိတော့ညာလေပဲအဲ့လားဒီလိုမျိုးဒီတမောမှောက်သွားတဲ့အတွက်ကြောင့်မလို့အဖက်ဖက်ကနေပြီးတော့တောင်းဝန်ယူမှုနဲ့တောင်းဝန်ခံမှုအပြည့်အဝရှိကြတယ်ကျွန်တော်တွေ့ရှိရပါတယ်ဒီမှာနိုင်ငံမှာဆိုလို့ရှိရင်ဆိုတာဆရာတို့ပြောခဲ့လို့ပဲနှစ်ပေါင်း50ကျော်ပြီးပါအဲ့လားဒီစစ်အာဏာရှင်တောင်းမှာနေခဲ့ရတဲ့တိုင်းပြည်ရဲ့ပြည်သူလူထုတွေပေါ်ကိုအဲ့လားကယူမဆိုင်တဲ့အစိုးရတက်မှာနေခဲ့ရတဲ့အတွေ့အကြုံတွေ၆လေးဒီရဲ့ဆုံးမွေတွေကအခုအချိန်အထိတိုင်းပြည်ပြောင်းလဲပြေခဲ့တဲ့အချိန်တွေဒီအစိုးရတွင်းတော့လည်းပဲပါလာတယ်လို့ကျွန်တော်တို့အနေနဲ့တော့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဒီအောင်ဆုံးမိုးကျော်အမြန်ရင်တိတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်သမ္မတရုံးကရောတာဝန်ရှိတဲ့ပုဂ္ဂိုလ်ရောစကိုင်းတိုင်းဒေသကြီးကတာဝန်ရှိပုဂ္ဂိုလ်အသီးသီးရောဟိုပါဝင်ဆောင်ရွက်ပေးနေတာကိုကျွန်တော်တို့ဟိုသတင်းနေတယ်မှာလည်းဟိုထုတ်ပြန်ထားပြီးဖြစ်ပါတယ်အခုလောလောဆယ်ဒီတင်မောမောင်းတဲ့လူရောအေးအေးယူထားတာတော့ဘာလို့အကုန်လုံးဒါ process ပေါ့နော်လုပ်ငန်းစဉ်အရာလုပ်နေရဲဆိုတော့ကျမတို့နားလည်းသဘောပေါက်ထားပါတယ်အဲမြန်မာနိုင်ငံမှာဒီရေလန်းခီးသွားတဲ့ခါမှာဟိုဒီလူဥမာကျမဆိုလို့ရှိရင်ဒီဟို tourist တွေစီးတဲ့ motor boat လေးတစ်စီးငှားပြီးစီးပူးပါတယ်အဲ motor boat မှာကျမတို့လူ3လူ9ယောက်လောက်စီးရဲဆိုလို့ရှိရင်ဒီ9ယောက်အတွက်ဒီအသက်ငယ်ဘောတွေထားရမယ်ဆိုပေမဲ့အမှန်တော့ရှိတာကဒီဘောလေးက4ခွင်းလောက်ပဲထားတာဟိုအလှချိတ်ထားတဲ့သဘောပေါ့နော်တကယ်တမ်းဖြစ်ပြီးဟိဆိုလို့ရှိရင်တော့ဘယ်သူမှမကဲနိုင်ပါဘူးတခါလေအကုန်လုံးသာဒီရေထဲမြုပ်သွားမဲ့သဘောရှိပါတယ်အဲ့တော့ဘာပဲပြောမြန်မာနိုင်ငံရဲ့အခြေအနေကမဖွင့်ပြိုးမတိုးတက်နိုင်သေးတာလည်းပါတာပေါ့လေအဲ့ကြောင့်အဖက်ဖက်ကအားနေနေလို့ကျမသုံးသပ်ပါတယ်အဲ့တော့ဟိုဝင်းကြီးအနေနဲ့ပေါ့နော်ဒီကျမတို့အခုလောလောဆယ်ဖြစ်နေတာတွေအားလုံးကိုဒီတက်ကောင်းအောင်ပို့ပြီးတော့လှုပ်ဖို့ပေါ့နော်ဟိုဝင်းကြီးကပြောခဲ့တာလည်းဟိုနည်းနည်းပြည့်စုံသွားပါပြီထပ်ပြီးတော့ပေါ့ဒီခီးတဲ့တွေကိုပညာပေးဖို့ပေါ့ဘယ်လိုများစီစဉ်ထားတာရှိပါလဲရှင်
ဟုတ်ကဲ့တော့လုံးဝမလာဘူးဗျာလေနော
်ဟုတ်ကဲ့ပါ
ကအားနေရတယ်ပါပါလေအရှင်းရှင်းတောင်းမှုတောင်းခံအားနေရတယ်ပါပါလေချက်ကဒီ public awareness ပေါ်လေအဲ့ဒီလိုဘူးကဟိုယူဆိုနေတယ်တော့ဒီဘောဒီလိုပြန်တော့လာနေတယ်ဒီမလာလို့ရှိရင်အားနေရမယ်အခုဒီနေ့ကလေးဒါတော့ဒီနေ့ကဘယ်လိုလုပ်ရအောင်လဲအဲ့အဲ့ဒါမျိုးကိုနောက်မှဖြစ်ဖို့ကြိုးစားကြရအောင်ဒီခုဒီချိန်ကျပိုင်းမှာကျွန်တော်တို့ဒီလုပ်နေတဲ့ရင်းနဲ့အချင်းချင်းပြန်လို့ပြန်လို့လာပြီးတော့ဒါလေးကိုဘယ်လိုအောင်ပြန်လဲအားကြီးလဲဘောင်းလို့ပြန်ပူလာလို့ဆိုပြီးတော့ဒီကနတ်ကနေဒီနေ့ဆောင်းနေတဲ့ကျွန်တော်တို့ရှိနေတာပါလေလက်ပါနဲ့ကျွန်တော်ပြီးတော့ဒီလိုမျိုးရှိပါတယ်ဒါတို့ချင်းမဖြစ်ပါဘူး
ဟုတ်ကဲ့ပါကြားရတာဝင်တာပါလေရှင်အဲ့တော့ဟိုဂျပန်နိုင်ငံကကိုတောင်းမြင့်ဦးရှိပါလား
ကဲရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဂျပန်နိုင်ငံရဲ့အတွေ့အကြုံပေါ့နော်ဂျပန်နိုင်ငံမှာတော့ယထာစီးတဲ့ခီးစရာပိုပြီးများမှာပါအဲ့တော့ဒီကုန်းလန်းတယ်ယူပို့ဆောင်ရေးပဲဖြစ်ဖြစ်ဒီယထာနဲ့သွားတဲ့ခီးစရာပဲဖြစ်ဖြစ်ပေါ့နော်ကိုတောင်းမြင့်ဦးတို့ဂျပန်နိုင်ငံမှာရောဘယ်လိုမျိုးဟိုခီးစရာတွေစိတ်ချရအောင်ဗားရီများကြိုတင်ကာကွယ်ထားတာရှိပါလေရှင
်အဲပထမအဆုံးဒီကျွန်တော်ဒီမှာပေါ့နိဂျပန်နိုင်ငံရဲ့ဒီလူလူတွေဝန်ဆောင်မှုကတော့အားလုံးသိတဲ့အတိုင်းပါပဲဒီနိုင်ငံတကာမှာတော်တော်လေးထူးထူးခြားခြားတို့ဆောင်ရွက်တာရှိပါတယ်အဓိကကတော့ဒီသူ့နိုင်ငံသားပြည်သူလူထုတွေကိုဒီခီးသွားတဲ့အခါမှာယထာနဲ့သွားတာအများဆုံးဖြစ်ပေမဲ့လို့ယထာတွေမဟုတ်ဘူးဒီဘတ်ကားတွေနဲ့ပဲသွားတယ်ဖြစ်စေဒီတမောတွေနဲ့ပဲသွားတယ်ဖြစ်စေအဲဘယ်လိုပဲသွားတဲ့ခီးတွေကိုသူ့ရဲ့ပြည်သူလူထုတတ်တတ်တာနဲ့ဒီစိတ်ချလက်ချခီးသွားနိုင်အောင်အချိန်တိကျတာတွေအဲနောက်ပြီးတော့အန်ရကင်းအောင်စီစဉ်တာတွေအဲ now ဒီဆိုဒီတိကျကြနေပေါ့လေအကောင်းဆုံးဖြစ်အောင်တို့လောက်ကင်ဆောင်ရက်တာကြီးကဒီအများကြီးရှိပါတယ်။ဟောအဲ့ညာမှာဘာကြောင့်တာမျိုးကြီးရှိတာလဲဆိုတော့တင်းချက်ကကျွန်တော်တို့အတွေ့အကြုံရတော့ဒီအစိုးရကလည်းဒီဒုရုပေါ်မှာဟောဒီသူ့ရဲ့ပြည်သူပေါ်မှာပေါ့လေဒီငငယ်လေးကလေးအတိုင်းစီကံကြအောင်ဒီစီကံကိုစနစ်တကျလိုက်နာနိုင်အောင်တို့တင်ပေးထားတယ်။ဒါကြောင့်ဟောဘီဒူလူလူကလည်းဒီယထာစီးပြီးဖြစ်စေအဲဘတ်ကားနဲ့ခီးသွားပြီးဖြစ်စေသမောနဲ့ခီးသွားပြီးဖြစ်စေသူ့ရဲ့စီကံအတိုင်းတားစီတင်တာကိုတားစီတယ်အဲစောင့်ပြီးတော့နေတင်တာကိုစောင့်ပြီးတော့နေတယ်အဲသူ့နေရာမှာသူနေဆိုရင်သူ့နေရာမှာအဲ့လိုမျိုးစနစ်စကြလူလူကလည်းဒီလိုက်နာတာမျိုးကြီးရှိတယ်ကျွန်တော်တို့အစိုးရကဘီဒူလူလူကဘောစီကံတကြနဲ့စနစ်တကြနဲ့ဒီအဖက်ဘက်ကနေခုနဆရာတို့တင်ပြသွားတယ်လို့မျိုးဆွေးနွေးသွားတယ်လို့မျိုးအဖက်ဘက်ကနေပြုရင်ပြောင်းလဲမှုတွေအများကြီးအင်တိုင်းအားတိုင်းလောက်တိုင်းဆောင်ရွက်ရလိမ့်မယ်လို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတ
ယ်။ဟုတ်ကဲ့ပါကျမတို့အခုဒီဒါကတော့ဟိုရေရင်မှောက်တဲ့ကိစ္စပြောရင်းနဲ့ပေါ့နိကျမတို့ဒီအမြန်လမ်းမှာမှလည်းဒီမန္တလေးရန်ကုန်အမြန်လမ်းမှာမှလည်းမကြာခဏဆိုလို့ခီးသေးတဲ့ကားတွေမှောက်တာတွေ့ရပါတယ်။အဲ့တော့ဟိုရှင်းနေဦးသိန်းတန်းဦးရှင်ဒီအမြန်လမ်းမှာမှဖြစ်ခဲ့တဲ့ဒီကားရင်တိုက်မှုတွေရင်မှောက်မှုတွေဒီလူတွေတေဆုံးရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးဗာကြားထားတာရှိပါသေးလဲရှင်ဟိုပြုပြင်မှုတွေပေါ့လေလမ်းတွေပြင်နေတာတော့ကျမမလာခင်ကတွေ့ခဲ့ပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတကာအကူအညီနဲ့ဒီကတ္တရာလမ်းဖြစ်ပြန်ကြောင်းမယ်လို့ကြားပါတယ်။ဒါကကျေးဇူးတင်ပါတယ်ဒေါက်တာဆိုးဝင်းပြောလို့ကျွန်တော်ကဒီဟာပြောချင်နေတာဗျ
။ဟုတ်ကဲ့
ပါ။ရင်းရင်းလည်းမဟုတ်ဘူးအမြန်လမ်းမှာတည်တဲ့နော်ဒီဒူရီယာတနေ့တနေ့နဲတာမဟုတ်ဘူးဗျ။နဲတာမဟုတ်ဘူးအဲ့ဒါဒီသူ့ရဲ့အလောင်းတွေဆက်လိုက်တော့ရန်ကုန်မင်းလေးကထိလောက်ပြီလို့ကျွန်တော်ထင်တယ်။အဲ့ဒီလူဖြစ်နေတာကိုဘာမှတာဝန်မခံဘူးတာဝန်မယူဘူး။နော်ဒီမိသားတရားကိုခရိုနီတယောက်လောက်နဲ့တခါတည်းခရိုနီခရုအပြာတွေနဲ့ဒီကွာဦးစားတော်ပြီးတော့လုတ်တာလေကလားဒီဖြစ်တိုင်းဖြစ်တိုင်းကာသမားကဘူးနေလို့ကာသမားကအမြန်မောင်းလို့ရီရီကလုံးနေလို့ဒါပဲပြောတယ်ဗျာတာဝန်ယူရမယ်အဲ့တော့ကျွန်တော်ကတော့အခုဆရာမမေးတဲ့အပေါ်မှာကျွန်တော်တခါတည်းပြောချင်ပါတယ်အောင်စုမိုးကျော်ကြီးရင်ကနေသိခနဲ့ပတ်သက်လို့လေဒီကဆရာနာချင်းစနစ်တဲ့ကပြည်သူကိုလူလို့မယူဆတဲ့အဖြစ်ဖြစ်တဲ့အခြေခံဖြစ်တယ်တို့ရတယ်တိုက်ရိုက်တာဝန်ရှိတာဟာရေချောင်းပို့ဆောင်မှုဥပဒေနာအင်ကြိုင်းအင်ကြားမှုဥပဒေနာသူကဉာဏ်ညာနာကတိုက်ရိုက်တာဝန်ရှိတယ်။သကိုင်းတိုင်းဒေသကြီးလမ်းပန်းဆက်သွယ်ရေးဝန်ကြီးမှာလည်းပွဲဝိုက်ပြီးတော့တာဝန်ရှိလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်တို့တိုင်းပြည်မှာဘယ်တုန်းကမှပြည်သူနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်မခံမှုမရှိတဲ့အတွက်ကျွန်တော်တို့လူထုကရွေးချယ်တင်ရောက်ထားတဲ့လူထုဆိုရမှာပါတဲ့ဝန်ကြီးတယောက်အနေနဲ့သကိုင်းတိုင်းလမ်းပန်းဆက်သွယ်ဝန်ကြီးကိုရဲရဲကြီးတာဝန်ခံရဲရဲကြီးတာဝန်ယူတော့စံနမူနာအပြအဖြစ်နှုတ်ထွက်ပေးပါလို့ကျွန်တော်မေတ္တာဆန္ဒပါတယ်။
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အခုဒီမှာဟိုဒီဟို Facebook မှာတွေ့တာပေါ့နော်ဒီ AR မြေအတွင်းသွားလာနေတဲ့ရင်းရင်းနဲ့အန်ရကင်းရှင်းရေးအတွက်ဒီပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်ဆိုပြီးတော့သတင်းတစ်ခုတက်လာတာရှိပါတယ်အဲ့ဒီမှာဒီရေချောင်းရဲတပ်ဖွဲ့ခွဲမန္တလေးကနေပြီးတော့ပြောတာပေါ့နော်ခီးသည်တင်ရေရင်နေကြန့်ခိုင်မှုရှိရေရင်ခီးသည်တွေအန်ရကင်းရှင်းရေးလိုအပ်တဲ့အသုံးဆောင်တွေအပြည့်အဝထားရှိရေရေရင်တွေရဲ့သတ်မှတ်ချက်အလေးချိန်ခီးသည်အရေးအတွက်သာတင်ဆောင်ရေးပေါ့နော်ရေရင်တွေမိအန်ရကင်းရှင်းရေးစပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်တဲ့ဆိုပြီးတော့ဟိုသတင်းတစ်ခုတက်လာတွေ့ပါတယ်အဲ့တော့ဟိုဒီအာနာပိုင်းကြီးသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လည်းသူတို့တက်နိုင်တဲ့ဘက်ကနေတက်နိုင်တဲ့လောက်ဆောင်ရွက်နေတယ်လို့ကျွန်မယူဆပါတယ်အဲ့တော့နောက်ပြီးတော့အခုသောတာရှင်တယောက်ရှိပါတယ်ကျွန်မတို့ရဲ့ပင်တိုင်သောတာရှင်လို့ပဲပြောအောင်ပါပေါ့နော်ရန်ကုန်မြို့ကရှေ့နေကြီးဥကျော်လင်းမှာအဲဥကျော်လင်းကဘာများဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ခင်ဗျဩရမလေးနိုင်ငံတစ်ခုတိဆောက်တယ်ဆိုတာပေါ့ဗျာကျွန်တော်တို့တိုင်နေနဲ့တန်တိုင်နေတိဆောက်လို့မရဘူးဗျာဒီနိုင်ငံသားတွေနဲ့တာဝန်ရှိတဲ့လူတွေစိတ်ဓာတ်နဲ့တိဆောက်တာအဲ့တော့ကျွန်တော်ပြောလို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုပဲ responsibility နဲ့ခုန accountability ကပြောမယ်ဆိုလို့ရှိရင်အခုဒီအဲ့ဒီခုဖြစ်သွားတဲ့ရင်းရင်မှောက်မှုမှာဝင်နေကြအကုန်လုံးဆရာမလေးတွေနဲ့ကျောင်းသားတွေပဲသူတို့ဒီနေရာကိုဆရာမတွေဆိုတာကကတော့လည်းစာပေနဲ့ဆိုတော့အမိတ်ရပေါ်လာတာအဲ့တော့အမိတ်ပေးတဲ့ပုံစံတွေ hierarchy officer တွေအခုဘာတော်မှမရှိတော့ဘူးတကယ်သူတို့ကိုထွက်လိုက်တယ်သူတို့သူတာဝန်ကိုယူလိုက်တယ်သူတို့ရောက်တဲ့ဆရာမလေးတွေတွေရပေါ့ဒီနေရာပေါ်တာသူတို့အတော့အပြာကသူတို့ဘာမှဖြတ်ဖို့တာဝန်မယူဘူးဗျာနောက်ပြီးတော့လေကျွန်တော်တို့ဒီရင်းရင်းတွေအောင်လုံလောက်ခဲ့တာမလို့လို့ရှိရင်သူတို့မြေကုန်းလာနေပါတော့ဘယ်လိုရင်းနေဆွဲထားပြီးမလဲအခုကျွန်တော်တို့တချို့နေရာတွေမှာကားလာမပေါက်လို့ရှိရင်ထော်လာကြီးတွေတော့ကြတယ်ကအဲ့တော့ကျွန်တော်တို့ဘလို့ဟာလာဒီလမ်းတန်းတစ်ခုနောက်တန်းကြောင်တစ်ခုဘာလောက်ထားတယ်လဲဆိုတာလည်းမရှိဘာမှတိမ်ပုတ်ဆောင်ရေးလက်တော်ဝင်ယူတဲ့ပုဂ္ဂိုလ်တွေကခဏဖြစ်တဲ့ခါကျတော့ခက်တည်ပြီးပဲကျွန်တော်တို့တောင်ကိုရီးယားမှာဆိုလို့ရှိရင်တကိစ္စဖြစ်တဲ့ခါမှာဆရာကြီးကသူ့ကိုသူတက်သေးရောတယ်ပြောတယ်အခုတကိစ္စမှာဆိုလို့ရှိရင်ပြည်ရေးဌာနပုဂ္ဂိုလ်တွေကတောင်းမှလည်းမသိဘူးဘာလို့သူတို့ကြောင့်ဆရာမလေးတွေအများကြီးသိရတယ်ဗျာသိတဲ့လူတွေကအသက်အမကနေလည်းသူတို့ကထုံလို့မရပါဘူးတော့ဗမာပြည်အမကလည်းအမတားမှနည်းပါတယ်ပစံနေရတော့နေယူတာပဲ။နောက်ပြီးတာဝန်ယူတဲ့ခါကျတော့ဘာတာဝန်ယူရမှမရှိဘူး။ဒါကျွန်တော်တို့တောင်ဆိုလို့ရှိရင်မိပိုင်မှာမော်တော်ဘေကေရှိနေယူနာမှာပဲ။ကားတဲ့လို့ပြီးတာလာတိုင်းပဲရှိသေးတယ်။အဲ့ဒါကားတဲ့လို့ပြီးတာဘယ်သူမှတာဝန်မယူဘူး။ကြေခံမမီဘူးဆိုလွတ်ပလိုက်တယ်။ဒါကျွန်တော်တို့ဗမာပြည်မှာတာဝန်ယူမှုအမတားမှအားနေ။အပေါ်ပဲဖားမှာအောက်ကိုပဲဖိမယ်။အဲ့ဒီအချင်းတွေကအချင်းတွေပါနေတဲ့အကြောင်းကျွန်တော်နိုင်ငံကြီးကဒီအချင်းတွေဆိုလို့ရှိရင်တော့ရှေ့ခီးကိုကျွန်တော်တို့ရောက်နိုင်ပါမလား။ဒါတော့လို့ဝင်နေပါတယ်ခင်ဗျ။ဟုတ်ကဲ့ဒါပါပဲ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်။အဲ့ဒါကြောင့်လည်းဒီကနိုင်ငံတော်ရဲ့အတိုင်းပင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြီးကအမြဲတမ်းပြောတာနိုင်ငံမှာဘာအရေးကြီးဆုံးလဲဆိုတော့တရားဥပဒေစိုးမိုးရေးကအရေးကြီးဆုံးမှာပဲလို့သူအမြဲတမ်းပြောတာပါအဲဒါကြောင့်ဟိုတရားဥပဒေစိုးမိုးမှုရှိတယ်ဆိုတဲ့နေရာမှာလည်းဒီလမ်းပတ်ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့ဥပဒေသားတွေလှုပ်ထုံးလုပ်နည်းတွေကိုလိုက်နာကြမယ်ဆိုလို့ရှိရင်တော့ဟိုအများပြည်သူလည်းအသက်အန္တရာယ်ကင်းရှင်းမယ်ဒီခီးသွားပြည်သူတွေအနေနဲ့ကလည်းစီကံတကြပေါ့လေစီကံကိုငငယ်လေးတွေကနေပြီးတော့မိဘတွေကစပြီးတော့ဒီမူလာတန်းကျောင်းသားဘဝတွေကစပြီးတော့ပြုစုပြောထောင်ပြီးတော့စီကံဆိုတာဘလို့ဟိုရှိရတယ်ဆိုတာမျိုးသင်ကြားပေးဖို့လိုတယ်လို့ကျွန်မကတော့သုံးသပ်ပါတယ်ဥပဥခိုင်အနေနဲ့ပေါ့နော်ဒီအခုဖြစ်သွားတာတွေကအမြဲတမ်းဝင်နေစရာကောင်းပါတယ်ဒီကြိုတင်ကာကွယ်ရေးအတွက်ကိုဥပဥခိုင်တို့အသင်းအနေနဲ့ပေါ့နော်ဒီပြည်သူတွေကိုဘယ်လိုများပြောစင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီကြိုတင်ကာကွယ်ရေးဆိုတဲ့နေရာမှာခုန transfer နဲ့မကောက်ဘူးပေါ့နော်ကျွန်တော်တို့ကတော့ဒီစားသုံးသူအခွင့်အရေးနဲ့ပတ်သက်ရင် safety first ပေါ့အဲ့ဒါကလည်းဟလာတခြား construction တွေဘာတွေမှာပဲကြည့်ဟလာသူကစားတမ်းပဲရှိတယ်အဲ့ကျွန်တော်တို့ဒီမှာအစာဦးလေးဆောင်ရင်းနဲ့ပြုတ်ကြပြီးသေတဲ့ဟလာအလုံသမားတွေဒါတယံသမားတွေအများကြီးပါပဲဟလာနောက်တခါမော်တော်ယာဉ်မှလည်းခုနကဟလာခုနကပုံကိုယ်တွေဆွေးနွေးသွားသလိုပဲအဲ့တော့ကျွန်တော်တို့အသင်းအနေနဲ့ကတော့ဟလာခုနကဒီအစာအတော့ကဗမာပြည်မှာတတော်ကိုအခြေအနေဆိုးဝါးနေတော့ဒီ food safety ဖြစ်ဖို့အရင်ဆုံး awareness ပေးတယ်စစ်ဆေးတယ်ပညာပေးတယ်ကျွန်တော်တို့ကိုယ်တိုင်လည်းတင်းစီအရေးယူတာတွေလုပ်နေတာပေါ့နော်ခုန transfer ဘိုင်းမှလည်းအဲ့တော့အခုမော်တော်ယာဉ်ကျွန်တော်တို့ရန်ကုန်မှာဘတ်ကားလိုင်းနေမှာပဲဒီစပယ်ယာတွေဒရိုင်ဘာတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ပြီးတော့ဟလာဒီဒီဒီအွားတွေခရီးတဲ့ဒီဟလာနိုင်ငံတိုင်းနိုင်ငံဆက်ဆံတာတွေအဲဒါတွေကလည်းအခုချိန်ထိရှိနေတော့မယ်ဟလာမတန်မစပြုတ်သိပ်တင်ပြီးတော့တခါတည်းလူတွေမှာတကယ့်ကိုသွားလာတာစိတ်ဆင်းရဲကိုဆင်းရဲချေရတာတွေလမ်းကျော်ရင်ကျော်ပိတ်ဆို့တာတွေဒါတွေအကုန်လုံးကတော့ဟလာလက်ရှိကြည့်လူတွေခံစားနေရတာပေါ့ဟလာကျွန်တော်တို့ဒီအသင်းအဖွဲ့တစ်ခုတည်းနဲ့လည်းမလုံလောက်ဘူးအားလုံးပေါ့နော်အစိုးရစိုက်ဖို့ပြည်သူလူထုကပါဒါတွေကိုဝိုင်းဝန်းပြီးတော့ဟလာပြောင်းလဲဖို့လိုတာပေါ့နော်အခုကတော့အခုချိန်ကြီးတော့ကျွန်တော်တို့ကပြောင်းလဲမှုအားတွေကနည်းနေသေးတယ်ပေါ့နော်အရင်စစ်အစိုးရလက်ထက်ကအကျင့်နေရာဆွဲနေတော့မယ်ဟလာဝင်းကြီးတွေတော့ပြောင်းရင်လည်းတော့ဟလာမပြောင်းလဲဘူးဟလာအခုချိန်ကြီးခုနကပြောတဲ့တာဝန်ရှိတဲ့လူတွေကတာဝန်မခံတာတာဝန်မယူတာဟလာခုနညွန်မှုညွန်ချုပ်တွေရဲ့ဟလာဒီဝန်ထမ်းစိုးတွေရဲ့နှိပ်စက်မှုတွေကိုပြည်သူတွေခံနေရတော့မယ်အဲ့ဒီအကျိုးဆက်ကြောင့်လည်းဟလာကုန်းလန်းသွားသွားရေလန်းသွားသွားဟလာကျွန်တော်တို့ဘာပဲလုပ်လို့ ီလူလူတို့ကပဲနောက်ဆုံးကျတော့ခါးစည်းခံခံနေရတာပါပဲခင်ဗျ
ဟုတ်ကဲ့ပါရှင်းနေဤဥသိမ်းသန်းဦးအနေနဲ့ရောဒီပြည်သူလူထုကိုပေါ့နိဒီအကြံဘလို့ပေးချင်ပါလဲရှင်ပြည်သူလူထုဆိုတာဟိုဒီနှစ်ဖက်စလုံးပေါ့နော်ဒီဝန်ဆောင်မှုပေးတဲ့လူတွေရောဒီတကယ်အသုံးပြုတဲ့ဒီ customer တွေရောပေါ့နော်ဘလို့မျိုးအကြံပေးချင်ပါလဲရှင်ဟိုဒီအသက်အန္တရာယ်ပေးရှင်ရဲ့အတွက်ကိုလေ
ကျွန်တော်တို့ကတော့ဒီပြည်သူလူထုကိုပြောချင်တာတော့ကျွန်တော်တို့ကဟိုအသက်ဖက်နဲ့ထုတ်ပြီးတော့ဟိုွားမယ်အနေထားမျိုးပါပဲဘယ်နေရာမှာဘသူကမှလည်းတာဝန်မယူဘသူကမှလည်းတာဝန်မခံဘူးလုံလောက်တဲ့ကာကွယ်စောင့်ရှောက်မှုလည်းမရှိဘူးဥပမာအပြင်အခုရညနာတာပေါ့ဗျာဒီအောင်ဆုံးမှုကြော်ရင်က36စီးနိုင်တာကိုခုံတရားရိုက်ထားတာမသိဘူးလားဗျာဒါမသိအဲ့တော့လူထုကလည်းပဲဒါတွေတောင်းဆိုလို့လူတယ်ဒီလိုဖြစ်ပျက်နေဖြစ်တဲ့ခါမှာတာဝန်ရှိသူတို့တိတိကျကျဖော်ထုတ်ပြီးတော့တရားဥပဒေစိုးမိုးမှုရှိအောင်လုပ်ဖို့လိုရတယ်ညနေလွဲခဲပြစ်လို့မရဘူးကျွန်တော်တို့ဒီချက်ကိုကျွန်တော်ပြောချင်ပါတယ်ကျန်တာကတော့ကျွန်တော်တို့လူဘောကတော့ဟိုရောက်တဲ့အချိန်ခကြီးကိုရောက်တော့မှရောက်ပါပြီလို့ပြောရတဲ့အနေထားပါပဲ
ဟုတ်ကဲ့ပါကိုတောင်မြင့်ဦးရေကိုတောင်မြင့်ဦးတို့ဒီဂျပန်နိုင်ငံမှာဆိုလို့ရှိရင်ပြည်သူလူထုကလည်းအစ်မတန်းမှာစီကံကြီးပါလေဂျပန်လူလူထုဂျပန်နိုင်ငံကြီးပွားတိုးတက်တာဖွံ့ဖြိုးတာကမ္ဘာမှာရှေ့ရနေဥဆောင်ပြီးစက်မှုနိုင်ငံကြီးဖြစ်နေဖွံ့ဖြိုးတိုးတက်တာဒီဂျပန်လူမျိုးတွေရဲ့စီကံကြီးတာကြောင့်ပေါ့လေအဲ့တော့ဒီစီကံကြီးကြီးဖို့နဲ့ပတ်သက်ပြီးတော့ကိုတောင်မြင့်ဦးရဲ့အတွေ့အကြုံလေးပေါ့နော်ဂျပန်နိုင်ငံမှာဟိုဘလို့လူငယ်တွေကိုပြုစုပြုထောင်လဲဆိုတာနည်းနည်းလေးမျှဝေပါအောင်ရှင
်အခုမှအဖြစ်ကျွန်တော်တို့ဒီယထာစီးတဲ့ပေါ့ဗျာကျွန်တော်တို့ယထာစီးတဲ့နေရာမှာဒီယထာကျွန်တော်ရောက်ခါသာဆိုလို့ရှိရင်ယထာတွဲပေါ်မှာဆက်လိတောက်တာရှိတယ်။ဒါပေမဲ့လို့အဲ့ဒီယထာတွဲကြီးထဲမှာဆက်လိတောက်တဲ့တွဲကိုနောက်ပိုင်းမှာကျွန်တော်တို့တားမြစ်လိုက်တယ်။အဲ့ဒါကိုတားမြစ်တဲ့အခါမှာဥမာနောက်လာကနေစပြီးတော့ယထာတွဲပေါ်မှာဆက်လိတောက်တဲ့တွဲမရှိတော့ဘူး။ပလက်ဖောင်းပေါ်မှာတောက်ပါဆိုပြီးတော့တောက်တဲ့နေရာထားပါတယ်။အဲ့ဒီနေရာမှာတောက်ပါဆိုပြီးထားတယ်။နောက်တစ်ခါကျတော့အဲနောက်နည်းနည်းကြာတဲ့အခါကျတော့ပလက်ဖောင်းမှာဝင်အဲနောက်လာနေစပြီးတော့ဒီပလက်ဖောင်းပေါ်မှာဆက်လိတောက်လို့မရတော့ဘူးဒီပလက်ဖောင်းရဲ့အပြင်မှာဆက်လိတောက်တဲ့နေရာမှာသွားတောက်ဖို့နောက်အခုဆိုလို့ရှိရင်ဒီဆက်လိတောက်တဲ့နေရာတော်တော်များများမရှိတော့ဘူးပေါ့တကယ်အန္တရာယ်ကင်းရှင်းတဲ့နေရာမှာဆက်လိတောက်ဖို့အဲ့လိုပေါ့ဒီတစ်စင်းချင်းစီကားနေကိုဒီအစိုးရနေပြီးတော့လူလူတက်သတ်မှတ်ပြီးတယ်အဲလူလူကလည်းအဲ့သတ်မှတ်ပြီးတဲ့အတိုင်းကိုပဲတစင်းချင်းတစင်းချင်းလိုက်နာတာတွေရှိတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အဲဒီနေ့ကျမတို့ဒီညီမပြည်ရင်းတဲ့ပို့ဆောင်ရေးလုပ်ငန်းတွေပေးရနေရဲ့ကင်းရှင်းမှုအတွက်ပေါ့နော်ဟိုအားလုံးဝိုင်းဝန်းဆွေးနွေးပေးကြတယ်ဒီစကိုင်းတိုင်းဒေသကြီးတရက်စစ်နဲ့လမ်းပတ်ဆက်သွယ်ရေးဝန်ကြီးဦးတက်ညွန်ဝင်းရဲ့ဒီခီးသွွားပြည်သူတွေအပါအဝင်စားသုံးသူတွေအတွက်ကာကွယ်ရေးပညာပေးနေတဲ့ဥပအုပ်ခိုင်မန္တလေးမြို့ကရှိနေကြီးဦးသိန်းတန်းဦးတို့ကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သူတွေတော်တော်ရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
တော်တော်ရှင်အနေနဲ့ဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေဒီနေ့အနေနဲ့မနက်ခင်းစီစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကကြီးညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာလွန်ခဲ့တဲ့တရက်လောက်ကတပုံတွေလက်ထက်ပါသွားတဲ့ဒေသတွေကိုပြန်လည်ထိတ်ချုပ်နိုင်ရေးကြိုးပမ်းတဲ့အနေနဲ့စီးရီးယားစစ်အတပ်ဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေဟာစနေနေ့ကလေကြောင်းကနေကူညီတိုက်ခိုက်ပေးမှုတွေကိုအကာအကွယ်ယူပြီးထိုးစစ်ဆင်မှုတွေပြုလုပ်ခဲ့တယ်လို့အစိုးရမီဒီယာတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။အမေရိကန်ပြည်ထောင်စုမှာစနေနေ့မနက်ခင်းနောက်ဆုံးထုတ်ပြန်လိုက်တဲ့စစ်တမ်းအရဒီမိုကရက်ပါတီသမ္မတလောင်းဟယ်လီကလင်တန်ဟာရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တဲ့တာနေပေမဲ့တည်တည်တာတာတော့မကွာတော့ဘူးလို့ဆိုပါတယ်။ ABC သတင်းဌာနနဲ့ Washington Post သတင်းစာကြီးတွေရဲ့စစ်တမ်းမှာကလင်တန်ကိုကြိုက်နေတဲ့သူဟာ48ရာခိုင်နှုန်းရှိပြီးထရမ့်ကို45ရာခိုင်နှုန်းကနှစ်သက်တာဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တုန်းကတော့ကောက်ယူခဲ့တဲ့စစ်တမ်းမှာတော့ကလင်တန်ကို50ရာခိုင်နှုန်းနဲ့ထရမ့်ကို38ရာခိုင်နှုန်းအတီးတီးထောက်ခံကြတာမျိုးအခုတည်တည်တာတာကွာခြားမှုမရှိတော့တာကိုတွေ့ရတာပါ FBI ကမစ်ကလင်တန်ကိုအီမေးလ်အသုံးပြုတာနဲ့ပတ်သက်ပြီးအထောက်အထားအသစ်တွေရှာဖွေတွေ့ရှိကြောင်းကြေညာခဲ့တာဟာပြဿနာဖြစ်အောင်ထူးထူးခြားခြားအချိန်ကြိုက်လှုပ်ဆောင်တာဖြစ်တဲ့အကြောင်းဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်ကလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့နေဆက်ဖြတ်ကျော်မှုရေးစေဝါကူတန်းရောင်းဝယ်မှုရဲ့တန်ကိုခံရတဲ့အတွက်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ရာဘတ်မှုရေးစေဝါထုတ်လုပ်တဲ့နေရာတွေကိုဖျက်ဆီးပေးဖို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကအောက်တိုဘာလ29ရက်နေ့မှာမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုကိုစောဝင်းလန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့ဒေါက်ကီမန့်သက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်မဤတန်းစင်ပါရှင်။View American တန်ညနေဘက်6နာရီခွဲကနေထုတ်လွှင့်ပေးမယ့်စီစဉ်လေးကိုတော့ line meter 16 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကြက်မှရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.